Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOE မြန်မာပိုင်းစီစဉ်ရဲ2015ခုနှစ်ဇန်နဝါရီလ6ရက်နေ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မတင်ကြီးထိုက်ပါ
ကျမအေတနာကြပါရှင်အမေရိကန်ပြည်အောင်စုမှာဒီကနေ့အင်္ဂါနေ့မှာလွှတ်တော်ပြန်စတင်ပြီဖြစ်ပြီးတော့အထက်လွှတ်တော်ရောအောက်လွှတ်တော်ကိုပါ Republican တွေထိန်းချုပ်ထားပါတယ်အင်ဒိုနီးရှားနိုင်ငံကစင်ကာပူအတွားလမ်းမှာပြက်ကျသွားတဲ့ Air Asia လေရင်ရဲ့ကိုယ်ရဲ့အပြက်စီးတွေနဲ့လေရင်ပြက်ထဲပါသွားတဲ့သူတွေကိုရှောက်ဖွေတဲ့နေမျိုးကိုပို့ပြီးတော့တိုးချဲ့လိုက်ပါတယ်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညပိုင်းမှာပြောပြဖို့ရှိပါတယ်မတ်သိန်းကြီ
းဟုတ်ကဲ့ပါရှင်မြန်မာနိုင်ငံဘက်ကနေပြီးတော့တစ်တွေကိုခိုးထုတ်တဲ့ရာနဲ့ချီတဲ့တရုတ်နိုင်ငံသားတွေကိုဖမ်းဆီးလိုက်တဲ့အကြောင်းကိုတော့သတင်းနေပြီးမှအရင်ဆုံးတင်ပြပေးပါပါ။
အကုန်လုံးဒီမှာဒီလက်နက်ကန်အဖွဲ့အစည်းတွေအကုန်လုံးနဲ့အစီအပြေမှာပဲတစ်ထုတ်လို့ရတာဟုတ်။ဒါကြောင့်အကုန်လုံးနဲ့သက်ဆိုင်ပါလိမ့်မယ်။ဘာဖြစ်လို့လဲဆိုတော
့ဒါတော့ဒေသခံအကြီးအကဲတဦးဖြစ်တဲ့ဦးအောင်ခန့်ရဲ့ပြောကြားချက်ပါရှင်။မကြခင်မှာအပြည့်အစုံကိုနားဆင်ကြားရပါမယ်။တခါရှမ်းပြည်ဘက်မှာတော့တိုင်းဒေသလက်နက်ကန်နှစ်ဖွဲ့ကြားစီရေးပရိပခါကြောင့်ဒေသခံတွေမိုင်းထိရတဲ့အခြေအနေလက်ဘရောင်းတောင်ကြီးလွတ်တော်မှာတင်မဲ့ကိစ္စနဲ့အစိုးရကအသစ်ပြန်ဖွဲ့တဲ့နိုင်ငံရေးအကျဉ်းသားရေးရာကော်မတီနဲ့ပတ်သက်လို့အငင်းပွားမှုဆရာတွေကိုဒီညပိုင်းမှာတင်ပြပေးမှာဖြစ်ပါတယ်။နောက်ပိုင်းမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းတီကောင်းစရာနဲ့အင်ကာနဲ့ညာချန်တိုက်ရိုက်လေးလိုက်အစီအစဉ်တို့ကိုဆွေးနွေးကြမှာဖြစ်ပါလိမ့်ရှင်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်အေးတန်နာကျော်နဲ့ကုသားညုံတို့ကကြေညာပေးကြမှာပါ
။အင်ဒိုနီးရှားနိုင်ငံကနေပြီးတော့စင်ကာပူအတွားလမ်းမှာပြတ်ကျသွားတဲ့ Air Asia လေယာဉ်အဖက် 853 တရေကိုတဲ့အပြည့်အစည်းတွေနဲ့လေယာဉ်ပြတ်ကျတဲ့ထဲပါသွားတဲ့သူတွေကိုရှောက်ဖွေတဲ့နေမျိုးကိုပို့တိုးချဲ့လိုက်တယ်လို့လေယာဉ်ခီးစဉ်ပြန်တမ်းမှုမှတ်တမ်းပြ Black Box တွေကိုလည်းဆက်ပြီးတော့ရှောက်ဖွေနေသေးပဲလို့အင်ဒိုနီးရှားရှောက်ဖွေကယ်ဆယ်ရေးအဖွဲ့အကြီးအကဲကပြောသွားပါတယ်အင်ဒိုနီးရှားနိုင်ငံအလွန်ဂျာဗာပင်လယ်ထဲမှာဒုတိယဦးစားပေးရှောက်ဖွေရေးနယ်မြေဆိုပြီးတော့နယ်မြေတိုးချဲ့လိုက်တယ်လို့ Henry Bangban Solisio ကအင်္ဂါနေ့ဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကြေညာသွားတာပါ။လေယာဉ်ဟာလွန်ခဲ့တဲ့10ရက်ကမုန်တိုင်းကြောင့်မှပင်လယ်ထဲပြတ်ကျသွားခဲ့တာဖြစ်ပြီးတော့ပြတ်ကျရတဲ့အကြောင်းရင်းကတော့တရားဝင်ထုတ်ပြန်တာမျိုးမရှိသေးပါဘူး။လေယာဉ်ခီးစဉ်ပြန်တမ်းမှုမှတ်တမ်းတင်ကြိယာတွေရှိတဲ့လေယာဉ်အမီးလိုယူဆရတဲ့နေရာကိုရောက်ဖို့ရှောက်ဖွေရေးအဖွဲ့တွေခက်ခဲခဲခဲစူးစမ်းနေရပါတယ်။ဒီပြတ်ကျတဲ့လေယာဉ်အမှတ် 853 ဟာပြတ်ကျတဲ့နေမှာတရားဝင်ပြန်တန်းခွင့်မရှိဘူးဆိုတဲ့အချက်ထွက်ပေါ်ပြီးတဲ့နောက်မှာတနင်္လာနေ့ကတော့ဂျကာတာမြို့တော်မှာလေကြောင်းအရာရှိတချို့ကိုယာတို့ကရပ်ဆိုင်းထားတာဖြစ်ပါတယ်။အေးအေးရှားလေကြောင်းဟာအင်ဒိုနီးရှားနိုင်ငံကနေပြီးတော့စင်ကာပူနိုင်ငံကိုတနင်္လာအင်္ဂါဗုဒ္ဓဟူးနေ့စနေနေ့တွေမှာလေယာဉ်ခီးစဉ်ပြန်တန်းခွင့်ရှိပေမဲ့လည်းပြတ်ကျသွားတဲ့နေ့ကတနင်္ဂနွေပါ။အင်ဒိုနီးရှားတည်ယူပို့ဆောင်ရေးဝန်ကြီးဌာနကတော့အခုအေးအေးရှားရဲ့လမ်းကြောင်းခီးစဉ်တွေရပ်ဆိုင်းထားပြီးတော့လေယာဉ်ခီးစဉ်ပြေးဆွဲတဲ့ကိစ္စခွင့်ပြုချက်မရတဲ့နေ့မှာလေယာဉ်ခီးစဉ်ပြေးဆွဲတဲ့ကိစ္စကိုလည်းတက်တက်စုံစမ်းစစ်ဆေးမှုတွေပြုလုပ်မှာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုမှာဒီကနေ့အင်္ဂါနေ့လွှတ်တော်ပြန်စတင်ပြီဖြစ်ပြီးတော့အထက်လွှတ်တော်ရောအောက်လွှတ်တော်ကပါ Republican တွေကထိန်းချုပ်လိုက်ပါတယ်။သူတို့ကဒီ Term Break Obama ရဲ့မူဝါဒတချို့ကိုပြန်ပြောင်းပြစ်ဖို့ဆုံးဖြတ်ထားပါတယ်။မနေ့နေဦးမာလာမှာတက်တန်းဝဲရွေးကောက်ပွဲကျင်းပပြီးတော့ Republican နှစ်ကြာကြီးအတွင်းမှာအမတ်နေရာအများဆုံးအနိုင်ရရှိခဲ့ပြီးတဲ့နောက်လွှတ်တော်ရဲ့နှစ်နှစ်တက်တန်းကိုဒီကနေ့စတင်တာဖြစ်ပါတယ်။အောက်လွှတ်တော်ရဲ့အမတ်နေရာ435နေရာမှာ246နေရာအနိုင်ရခဲ့ပြီးတော့ဒါဟာနှစ်ပေါင်း80အတွင်းမှာအမတ်နေရာအများစုအတွက်အကြီးမားဆုံးအနိုင်ရမှုလည်းဖြစ်ပါတယ်။အထက်လွှတ်တော်အမတ်နေရာ100မှာလည်း55နေရာအနိုင်ရခဲ့ပါတယ်။အထက်လွှတ်တော်ရဲ့အဓိကလုပ်ငန်းတာဝန်ကတော့ Keystone ရေနံပိုက်လိုင်းကိစ္စကိုခွင့်ပြုပေးဖို့ဖြစ်တယ်လို့အခုတက်လာတဲ့အထက်လွှတ်တော်အမတ်အများစုရဲ့ခေါင်းဆောင် Mitch McConnell က CNN သတင်းဌာနကိုတင်ကုန်နေမှာပြောပါတယ်။အဲ့ဒါဆိုရင်တော့အလုပ်နေရာတွေအများကြီးဖန်တီးပေးနိုင်မယ်လို့သူတို့ကထောက်ခံသူတွေကပြောပြီးတော့အမေရိကန်ပြည်ထောင်စုအနေနဲ့တခြားနိုင်ငံတွေကိုစွန့်ရင်အတွက်မိခိုးအားကိုးနေစရာလည်းမလိုတော့ပါဘူးတဲ့အတိုက်ခံဒီမိုကရက်တစ်တွေကတော့ဒါဟာတဘောဘေးအန္တရာယ်ဆန်ရကပ်ဘေးဆိုးကြီးကြလာနေတဲ့အနေရရှိပြီးတော့ရလာမယ့်အလုပ်နေရာတွေဟာလည်းတချို့ဟာယာယီသဘောအတွက်ပဲဖြစ်လိမ့်မယ်ဆိုပြီးတော့ပြောဆိုပါရခင်ဗျာ
အီဂျစ်နိုင်ငံကိုင်ရိုမြို့တော်တောင်ပိုင်းမိုင်150ကျော်အကွာက Coptic ခရစ်ယာန်ဘုရားကျောင်းမှာစောင့်ကြနေတဲ့ရဲတပ်ဖွဲ့ဝင်တို့ကိုတနက်သမားတွေပစ်တက်လိုက်တယ်လို့အီဂျစ်လုံခြုံရေးအရာရှိတွေကပြောပါရယ်။နိုင်မြကမ်းမှာတည်ရှိတဲ့မင်နီယာမြို့မှာဒီကနေ့ပဲအဲ့ဒီတိုက်ခိုက်မှုဖြစ်ပွားတာပါ။မနေ့ဖြန်ဗုဒ္ဓဟူးမှာဆိုရင် Coptic ခရစ်ယာန်တွေရဲ့ Christmas ပွဲတော်ဆင်နွှဲမှာမလို့ဘုရားကျောင်းတွေမှာလုံခြုံရေးကိုတိုးမြင့်ချထားရပါရယ်။အီဂျစ်နိုင်ငံမှာလူဦးရေ88တန်းရှိတာမှာ Coptic ခရစ်ယာန်ဘာသာဝင်အများစုအပါအဝင်ခရီးရန်ဘာသာကိုးကွယ်သူ10ရာခိုင်နှုန်းရှိပါတယ်။2013မှာသမ္မတမိုဟာမက်မော်စီယာရုကဖြုတ်ချခံရပြီးနောက်ပိုင်းကလေးက ဖျားเจ้าတွေကိုတိုက်ခိုက်မှုတွေပြုလုပ်တာတွေနဲ့ခွဲခြားဆက်ဆံမှုတွေကြုံရတယ်ဆိုပြီးတော့ကော့ပတစ်ခရီးယန်ဘာသာဝင်တွေကပြောပါတယ်။
သမရမော်စီယာရုကဖျောက်ခံရပြီးတဲ့နောက်ပိုင်းရက်တက်ဖွဲ့ဝင်တွေစစ်သားတွေလည်းမကြာခဏဆိုသလိုမျိုးတိုက်ခိုက်ခံရပါတယ်ရှင်။ယူကရိန်းဝန်ကြီးချုပ်အနေနဲ့ရုရှားလူလာတဲ့ခွဲထွက်ရေးသမားတွေကိုတိုက်ခိုက်ရမှာအရက်သားတွေအနေနဲ့နေအောင်သတိနဲ့ဆောင်းအောင်ပြားပေးဖို့အတွက်ဂျာမနီအစိုးရကိုအမေရိကန်ခြေစိုက်လူခွင့်ရေးဖွဲ့ကနေပြီးတော့ပြောကြားလိုက်ပါတယ်။ဂျာမန်ဝန်ကြီးချုပ်အန်ဂ ပြောလိုက်တာပါအင်္ဂလာမာကန်နဲ့မစ္စတာယက်ဆနွတ်ဟာဂျာရိနီကြလို့ရှိရင်ဘာလင်မြို့မှာတွေ့ဆုံကြမှာဖြစ်ပါတယ်ယူကရိန်းရှေ့ပိုင်းတိုက်ပွဲတွေမှာရဲသားတွေထိခိုက်တိုက်စုံမှုတွေရှိခဲ့တယ်ဆိုတာကိုဖော်ထုတ်ဆောင်လံပုဂ္ဂိုလ်လဲမစ္စယန်နီကတိုက်တွန်းပေးပါလို့လူခွင့်ဆောင်ကြမှုအဖွဲ့ပြောဆိုထားပါတယ်ခင်ဗျာ
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ57 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
American တန်ကနေဒေတာရင်းသတင်းတွေပြောပြပေးပါမယ်ရှင်။ American ပြည်အောင်စု Washington မြို့တော်မှာရှိတဲ့တရားဝင်မဟုတ်တဲ့ထိုင်ဝမ်တန်ယုံကနေနှစ်သိက္ကူနေမှာထိုင်ဝမ်အလံကိုလွှင့်ထူတာကို American အစိုးရကကြိုတင်မသိခဲ့ပါဘူးလို့ American နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ထိုင်ဝမ်အလံလွှင့်ထူတာဟာ American ရဲ့မူဝါဒနဲ့မကိုက်ညီဘူးလို့ American နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရအမျိုးသမီးရန်ဆက်ကီကတနင်္လာနေ့ကပြောသွားတာပါ။ထိုင်ဝမ်တန်ယုံအခမ်းအနားမှာအမေရိကန်အစိုးရဘက်ကဘယ်သူမှမတက်ရောက်ပါဘူး။အမေရိကန်ပြည်အောင်စုအနေနဲ့ One China Policy လို့ခေါ်တဲ့တရုတ်တနိုင်ငံနဲ့ရှိရေးမူဝါဒကိုအလေးနက်ထားပါတယ်လို့မစ္စကီကပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံအကြားတန်တမာဆက်ဆံရေးစတင်တဲ့1989ခုနှစ်ကစပြီးတော့အခုလိုဝါရှင်တန်မြို့တော်မှာထိုင်ဝမ်အလံလွှင့်ထူတာပထမဆုံးအကြိမ်ဖြစ်တယ်လို့ထိုင်ဝမ်သတင်းတွေမှာဖော်ပြကြပါတယ်။ဒီလန်ကိစ္စနဲ့ပတ်သက်လို့တရုတ်အစိုးရကအမေရိကန်ကိုကန့်ကွက်ခဲ့ကြောင်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကပြောထားခဲ့ပါတယ်ရှင်
။နျူကလ িয়ার လက်နက်ကိုဒုံးထိပ်ဖူးတက်နိုင်တဲ့အထိသေးကျွအောင်လို့လုပ်နိုင်တဲ့နည်းပညာမြောက်ကိုရီးယားနိုင်ငံကရရှိထားဖို့ရှိတယ်လို့တောင်ကိုရီးယားကဝန်ကြီးဌာနကကြေညာပါတယ်။အခုလိုမျိုးနျူကလ িয়ার လက်နက်သေးကျွအောင်လုပ်နိုင်တဲ့စွမ်းအင်ကိုတော့မြောက်ကိုရီးယားဘက်ကပြသမှုမရှိသေးဘူးလို့လည်းတောင်ကိုရီးယားကဝန်ကြီးဌာနရဲ့အင်္ဂါနေ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အသုံးပြုပြီးသားနျူကလ িয়ার လောင်စာချောင်းတွေကိုပြန်သုံးပြီးတော့လက်နက်ဖြစ်သုံးနိုင်တဲ့ပလူတိုနီယံကီလိုဂရမ်40လောက်အထိကိုမြောက်ကိုရီးယားနိုင်ငံကရရှိပိုင်ဆိုင်ထားပြီးဖြစ်တယ်လို့လည်းတောင်ကိုရီးယားကဆိုပါတယ်။မြောက်ကိုရီးယားနိုင်ငံဟာအစ်မြင့်ယူရေနီယံတန့်စင်မှုလုပ်ငန်းအစီအစဉ်တွေဆောင်ရွက်နေတယ်လို့လည်းတောင်ကိုရီးယားကပြောပါတယ်။မြောက်ကိုရီးယားနိုင်ငံဟာဆိုလို့ရှိရင်အမေရိကန်ပြည်ထောင်စုအထိကိုပြစ်ခတ်နိုင်တဲ့ဒုံးလက်နက်တွေထုတ်လုပ်နိုင်စွမ်းရှိပြီလို့ယူဆပါတယ်။တာဝန်ဖြစ်ဒုံးကြီးစမ်းသပ်မှုတွေကိုလည်းပြုလုပ်နေတာပါ။မြောက်ကိုရီးယားနိုင်ငံဟာမိုင်4000ကျော်အထိပြစ်ခတ်နိုင်တဲ့တာဝန်ဖြစ်ဒုံးကြီးတွေတဲကတစ်ခုကိုမိုင်6000ကျော်ထိပြစ်ခတ်နိုင်အောင်လှုပ်ထားနိုင်ပြီလို့လည်းအမည်မဖော်လိုတဲ့ကာဝေးဝန်ကြီးဌာနရရှိသူကိုကူကားပြီးတော့တောင်ကိုရီးယားနိုင်ငံပိုင် UNEP သတင်းဌာနကကြေညာပါတယ်။ဒါပေမဲ့လို့အဲ့ဒီဒုံးကြီးမျိုးကိုလက်တွေ့အသုံးပြုနိုင်အောင်ပြစ်စင်မှာထားတဲ့အထောက်အထားမျိုးတော့မရှိသေးဘူးလို့ဆိုပါရခင်ဗျာ
။ပါကစ္စတန်နိုင်ငံမှာအကြမ်းဖက်မှုတွေကိုရုံးတင်စစ်ဆေးဖို့စစ်ခုံရုံးနှစ်နှစ်ဖွင့်ဝင်ပြုလိုက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုတစ်ခုကိုပါကစ္စတန်အမတ်တွေအတည်ပြုပေးလိုက်ပါတယ်။အောက်လွှတ်တော်မှာဒီကနေ့ပဲတင်းကြီးတင်းကျွတ်တဲ့အတည်ပြုခဲ့ကြပြီးတော့နောက်အထက်လွှတ်တော်မှာဆုံးဖြတ်ရမှာလည်းဖြစ်ပါတယ်။နောက်သတင်းဘက်ကုန်ပိုင်းလောက်မှာဥပဒေအတည်ဖြစ်လိမ့်မယ်လို့ခန့်မှန်းရပါတယ်။ဖာရှွာမြို့မှာစစ်တပ်ကဖွင့်လှစ်ထားတဲ့စာတင်ကြောင်းကိုတာလီဘန်တွေလွန်ခဲ့တဲ့လကဝင်ရောက်တိုက်ခိုက်ခဲ့လို့ကလေးအများစုအပါအဝင်လူ150လောက်သေဆုံးသွားရပြီးတဲ့နောက်မှာပါကစ္စတန်အစိုးရကအကြမ်းဖက်မှုနှိမ်နင်းရေးတိုးမြင့်လှုံ့ဆော်နေတာမှာအခုဥပဒေအတည်ပြုတဲ့ကိစ္စကနောက်ဆုံးကြိုးပမ်းမှုဖြစ်ပါတယ်ပါရှွာတိုက်ခိုက်မှုနောက်ပိုင်းမှာဝင်ကြီးချုပ်နဝက်ရှရစ်ကတည်တံစီရင်မှုကိုလည်းပြန်ပြီးတော့ဥပဒေပြဋ္ဌာန်းခဲ့ပါတယ်အကြမ်းဖက်မှုနဲ့အပြစ်ရှိကြောင်းတွေးရှိရသူအများပြားကိုလည်းကြိုးပေးကွပ်မျက်ခဲ့ပြီးဖြစ်တယ်လို့နောက်ထပ်ရာပေါင်းများစွာကိုလည်းဆက်ပြီးတော့ကွပ်မျက်ဖို့အစီအစဉ်ရှိပါတယ်ပါကစ္စတန်နိုင်ငံဟာအကြမ်းဖက်အဖွဲ့တွေဆွေးရောက်သမားတွေရဲ့အန္တရာယ်ကိုလက်တွေ့ရင်ဆိုင်နေရတာကြောင့်ဒါတွေကိုနှိမ်နင်းဖို့အတွက်ထုခဲ့တဲ့အရေးယူမှုတွေပြုလုပ်ဖို့လိုအပ်တယ်လို့မစ္စတာရှရစ်ကပြောပါတယ်ရှင်
နိုင်ငံတကာအာကသစခန်းကိုကွန်ပျူတာတွေပို့ဆောင်ပေးနေတဲ့ပုဂ္ဂလိကကုမ္ပဏီနှစ်ခုတည်းကတစ်ခုဖြစ်တဲ့ SpaceX ကုမ္ပဏီဟာအာကသခီးစဉ်တဲ့နောက်ထပ်မှတ်တိုင်တစ်ခုဖြစ်နေဂျူပတ်လမ်းထက်ကိုလူမပါတဲ့ကုန်တင်အာကသယာဉ်အခုဒီအင်္ဂါနေ့လွှတ်တင်ဖို့ရှိတဲ့ကိစ္စကိုမလွတ်ခင်မင်းနဲ့ပိုင်းမှာပဲအစီအစဉ်ကိုဖျက်လိုက်ရပါတယ်။မျှော်လင့်မထားတဲ့နည်းပညာပိုင်းဆိုင်ရာပြဿနာတွေကြောင့် SpaceX ရဲ့ Falcon 9ဒုံးပျံလွှတ်တင်မှုကိုရပ်ဆိုင်းလိုက်ရတာပါ။ဒ Daimelu Lame Taujani Sobema Pianbiro Lutin Hemu de Juza Domelu, American Bionsu Agata Agency, Nasaga Piovare. American Bionsu Florida Binema Shire, Nasaye, Cape Canaveral, Agatha's Kangani Biro, Falcon 9, Dong Jen, Lutimu Shire Niama, Nangaga Agatha's Kantre, Kilogram Natanjo Shire, Topan Pesiri, then some people map Pibare. လွတ်တင်ပြီးတော့မင်းနဲ့ပိုင်းတွင်းမှာပဲအပါစတေ့ချ်လို့ခေါ်တဲ့ဒီအင်ဂျင်အင်ဟာအထက်စလီတအမြင့်ရှိတဲ့ဒုံးရင်ရဲ့လိုးအပါစတေ့ချ်ခေါ်တဲ့ဒီအင်ဂျင်အင်ကနေဖြတ်ခွာပြီးတော့ဂျူဘတ်လန်နဲ့ကိုအာဂါသာယင်ကိုတက်ဆောင်သွားဖို့ဖြစ်ပါတယ်။အဲဒီနောက်အဲဒီလိုးအပါစတေ့ချ်အင်ဂျင်ဟာပင်လယ်ပြင်ကစင်းသက်စကန်တစ်ခုကိုဘေးကင်းစာနဲ့ပြန်လဲစင်းသက်မှာဖြစ်ပါတယ် သက်ဆန်းသပ်မှုလုပ်ခဲ့ပါတယ်။ဒါပေမဲ့လည်းဒုံးပျံနှစ်ဆင်းလုံးဟာပြည်내ထဲမှာပြုတ်ကျခဲ့ရပါတယ်ခင်ဗျာ
။ဘရာဇီးနိုင်ငံကကလေးတွေဟာကမ္ဘာပထမဦးဆုံးလျှက်စစ်တရားပြီးထုတ်လုပ်နိုင်တဲ့ဘလုံးကွင်းပေါ်မှာဘလုံးကစားကြတော့မှာဖြစ်ပါရဲ့။ကလေးတွေပြေးလွှားဆော့ကစားနေတဲ့အစွမ်းအင်ကိုတုံးပြီးတော့ဒီဘလုံးကွင်းကနေလျှက်စစ်တွေထုတ်လုပ်ပေးမှာဖြစ်ပြီးတော့ဒီဘလုံးကွင်းကတော့ Rio de Janeiro မှာရှိတဲ့ Tamoro da Mirana စီးရင်သားရက်ကွက်မှာတည်ရှိပါတယ်ရှင်။
ထိတ်တဲ့သတင်းတွေကိုမအေးတန်နာကျော်နဲ့ကုသညွန့်ဦးတို့ကြီးညာပေးခဲ့တာပါရှင်။အခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုထုတ်လွှင့်ပေးမယ်ထဲအရင်ဆုံးတော့တစ်ခိုးထုတ်မှုနဲ့ရာနဲ့ချီတဲ့တရုတ်နိုင်ငံသားတွေဖမ်းဆီးလိုက်တဲ့အကြောင်းကိုအရင်ဆုံးတင်ပြပေးပါပါ။ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တွင်မှတရားမဝင်တစ်ခိုးထုတ်နေတဲ့အဖွဲ့ကိုမြန်မာတပ်မတော်ကဖမ်းဆီးခဲ့တာမှတရုတ်နိုင်ငံသား100ကျော်နဲ့မြန်မာနိုင်ငံသား20ကိုဖမ်းဆီးရမိခဲ့တယ်လို့ကာကွယ်ရေးဝန်ကြီးဌာနကသတင်းထုတ်ပါတယ်။တရုတ်နိုင်ငံသားတွေကိုတစ်ခိုးထုတ်မှုနဲ့ဖမ်းဆီးတာမှာအခုတစ်ချိန်ကတစ်ချိန်နဲ့အများဆုံးလေးဖြစ်ပါတယ်။သတင်းပြည်ဆောင်ကိုတော့ကိုသားညုံကပြောပြပေးမှာပါရှင
်။ကာကွယ်ဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲမှာတရားမဝင်တစ်ထုတ်လုပ်မှုမှာပါဝင်လို့ဖမ်းဆီးထားသူတွေထဲမှာတစ်ဖက်နိုင်ငံသားကြား98ဦး၊မ9ဦး၊စစ်စပေါင်း122ဦး၊မြန်မာနိုင်ငံသားကြား4ဦး၊မ16ဦးတို့ကိုဖမ်းဆီးထားတယ်လို့ပဲဆိုပါရတယ်။ဘယ်နိုင်ငံသားလဲဆိုတာအတိအကျဖော်ပြမထားပါပဲ။ဒါဟာတရုတ်နိုင်ငံသားတွေပဲဖြစ်ရမယ်လို့ဒေသခံတွေကပြောဆိုပါရယ်။ဖမ်းဆီးရမိသူတွေထံကနေပြီးတော့ဒီ KIA အဖွဲ့ရဲ့စီးပွားရေးတာဝန်ခံဗိုလ်မှူးချုပ်အဆင့်ရှိတဲ့ဇော်ဘုတ်ထန်းလက်မှတ်ထိုးထားတဲ့တစ်ထုတ်လုပ်ခွင့်ပြုစာကိုလည်းတင်ဆီးရမိတယ်လို့ဆိုပါရယ်။ဒေသခံအကြီးအကဲတူဖြစ်တဲ့ဦးအောင်ခန်းကတော့ဒီကချင်ပြည်နယ်တွင်းတစ်ခိုးထုတ်မှုတွေအများစုမှာဒေသတွင်းကအာဏာပိုင်ရောဒေသခံလက်နက်ကိုင်အဖွဲ့စည်းတွေပါပါဝင်ပတ်သက်မှုများတယ်လို့ VOA ကိုပြောပါရယ်
။ကချင်ပြည်ရဲ့မြောက်ပိုင်းမှာရောရှိတယ်ဒီတောင်ပိုင်းမှာရောအကုန်လုံးအေယာဝတီကြီးအရှိပိုင်းမှာရောအနောက်ပိုင်းမှာရောအကုန်လုံးရှိပါတယ်ရှိတာကတော့အဓိကကတော့တိယုတ်ပြည်ဘက်ကတိယုတ်ပြည်အများဆုံးဖြစ်ပါတယ်ဒီမှာတက်ဆန်ရာတွေနဲ့အမြဲတမ်းပဲဆက်သွယ်ပြီးငွေကြီးပေးမှလုပ်နေတဲ့သဘောမျိုးဖြစ်ပါတယ်အကုန်လုံးဒီမှာဒီလက်နက်ကန်အဖွဲ့အစည်းတွေအကုန်လုံးနဲ့အစဉ်ပြေမှပဲတစ်ထုတ်လို့ရတာဟုတ်ဒါကြောင့်အကုန်လုံးနဲ့တက်ဆန်ပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့တစ်ဖက်နဲ့တစ်ဖက်ကျင်းနေပဲပြီးတော့ဒီထုတ်နေတဲ့အခြေအနေမျိုးတော့မရှိပါဘူး။ဒါကြောင့်အကုန်လုံးစစ်တပ်လက်နက်ကန်အဖွဲ့စည်းကြီးတွေကအကုန်လုံးတော့ဆိုင်လိုက်မယ်လို့ကျွန်တော်တော့ဒီလိုပဲသုံးသပ်ပါတယ
်။အရင်ကရောဒီတစ်ခုထုတ်တဲ့ကိစ္စတွေမှာဖမ်းဆီးတဲ့ကိစ္စတွေမှာတရုတ်နိုင်ငံသားတွေကိုဒီလောက်များများပြားပြားဖမ်းဆီးပူတာတွေမျိုးတွေရှိပါလား
။အဲရှိတော့ရှိပါလေ။အရင်တော့လည်းတစ်ထုတ်တဲ့နေရာမှာဖမ်းဆီးတာတွေရှိတယ်။ပမောနီးနားမှာပမောတွေလည်းဖမ်းဆီးကြတယ်ရှိပါတယ်တရုတ်နိုင်ငံသားတွေလည်းပါပါတယ်အဲဒါမဲ့အခုလောက်တော့များများဆန်းစားတော့မရှိဘူးပေါ့
တရုတ်ကုမ္ပဏီတွေအနေနဲ့ကချင်မြောက်ပိုင်းဘက်မှာအခုလိုတစ်ခိုးထုတ်တယ်တစ်ဝင်ထုတ်တဲ့ကိစ္စတွေကဘယ်လောက်ထိကျေပြန်ရှိလဲဘယ်အချိန်လောက်တည်းကဆ
က်အများကြီးပဲဒီငင်းချမ်းကြီးရရှိတဲ့နောက်ပိုင်းမှာအများဆုံးဖြစ်ပါတယ်အဓိကတရုတ်တွေကအခုဒီတစ်တွေမကဘူးအခုဖက်ကတ်မှာ၄စိမ့်နေလဲအများကြီးလုပ်နေတာပဲကုမ္ပဏီတွေကားအကြီးကြီးတွေနဲ့အလုံးထုတ်နေတဲ့အခြေအနေမျိုးဖြစ်ပါတယ်ဒါကြောင့်ဒီကတစ်တွေမကပါဘူးဒီကြောက်စိမ့်တွေပါအခုတူနေတဲ့ဟာမျိုးဖြစ်ပါတယ်အခုဖောင်းခံရတဲ့ဟာမျိုးကြတော့သူတို့အထင်းမှာဘလို့မျိုးအခြေအနေမျိုးရှိတယ်လဲတော့မသိဘူးဒါမဲ့အစီမပြေရင်တော့အများအားဒီလိုတော့ဖြစ်လာမှာပဲဒါကြောင့်ဟိုလုံးကလည်းကျွန်တော်မြင်နေတာကတော့အစီမပြေဆိုအဖန်စီတီတော့အများအားတွေ့နေကြတာပဲ
ဖန်စီခံသူတွေမှာ KIA စီးပွားရေးတာဝန်ခံခွင့်ပြုချက်လက်မှတ်တွေ့တယ်ဆိုတာနဲ့ပတ်သက်လို့ KIA ကချင်လွတ်လပ်ရေးဖွဲ့စည်းဘက်ကတုံ့ပြန်ချက်အတည်ပြုချက်မရသေးပါဘူးက ကချင်ပြည်နယ်တွင်းမြမဆူရနယ်ကချင်လက်နက်ကိုင်တွေကြားပစ်ခတ်မှုတိုက်ပွဲတွေမှာနောက်ခံစီးပွားရေးအခြေအနေအထူးသဖြင့်ဒီတစ်ထုတ်လုပ်မှုနဲ့ကြောက်စိမ်းတွင်းတူဖော်ရေးလုပ်ငန်းတွေတစ်စိတ်တစ်ပိုင်းပါဝင်ပတ်သက်တယ်လို့ဒေသခံတွေရောလေးလာသူတွေကပါယူဆမှုရှိပါတယ်။အခုလိုဒေသအတွင်းတစ်ခိုးထုတ်မှုတွေကြောင့်သဘောပတ်ဝန်းကျင်ကိုထိခိုက်နေတာမလို့ဒါကိုပြင်းပြင်းထန်ထန်အရေးယူကင်တွယ်ဖို့ကချင်လူမှုအဖွဲ့အစည်းတွေဘက်ကလည်းမြမအာဏာပိုင်တွေကိုရောဒေသခံအာဏာရှိတဲ့အဖွဲ့တွေကိုပါမပြတ်တောင်းဆိုနေကြတာပါ။ကာကွယ်ဦးကြီးဌာနရဲ့ထုတ်ပြန်ချက်မှာတော့ဒီလိုမျိုးတစ်ခိုးထုတ်မှုတွေကိုစစ်တပ်အနေနဲ့နေမြေရှင်းလင်းဆက်ပြီးတော့အရေးယူဆောင်သွားမယ်လို့ဖော်ပြထားပါတယ်။အခုလိုတစ်ခိုးထုတ်တဲ့အဖွဲ့ကိုဖမ်းဆီးမိတာဟာလည်းလေကြောင်းကင်းထောက်မှုအရာတရင်ရပြီးတော့တပ်မတော်စစ်ကြောင်းတွေကနေမြေရှင်းလင်းရေးလှုပ်ဆောင်ခဲ့တာလို့ကာကွယ်ဦးကြီးဌာနကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ဒါတော့ဒီကချင်ပြည်နယ်တွေကနေပြီးတော့တစ်ခိုးနေတဲ့တရုတ်နိုင်ငံသားတွေဖမ်းဆီးရမိတဲ့အကြောင်းကိုသားညုံဦးစုစည်းတင်ပြခဲ့တာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲတိုင်းရင်းဒေသသတင်းတပုတ်ကိုပြောပြပေးခြင်းပါတယ်။ရှမ်းနယ်ပအိုးတပ်ဖွဲ့အကြားနေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားနေတဲ့ရှမ်းပြည်နယ်တောင်ပိုင်းမောက်မယ်ဒေသအတွင်းမှာမိုင်းထိတာကြောင့်ဒီအပိုင်းအတွင်းဒေသခံအရက်သားတွေအပါအဝင်အနည်းဆုံးလူ3ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။အရက်သားတွေထိခိုက်တဲ့မိုင်းထောင်မှုနဲ့ပတ်သက်ပြီးရှမ်းတပ်ဖွဲ့လက်ချက်လို့ပအိုးဘက်ကစွပ်စွဲထားသလိုအရင်ကမိုင်းထောင်တိုက်ခိုက်တာကြောင့်အရက်သားတွေထိခိုက်သေးဆုံးတာတွေလည်းရှိခဲ့တာပါ။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရှမ်းပြည်နယ်တောင်ပိုင်းမောက်မယ်မြို့နယ်ကဒူးကြီးဒေသအတွင်းမှာနေမြေအငင်းပွားမှုကြောင့်ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO နဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့အကြားမှပြီးခဲ့တဲ့နှစ်စက်တင်ဘာလအတွင်းကပြစ်ခတ်တိုက်ခိုက်တာတွေရှိခဲ့ပြီးဒေသအတွင်းမှာမိုင်းထောင်တိုက်ခိုက်တာတွေလည်းဆက်လက်ဖြစ်ပွားခဲ့ပါတယ်။ဒီရပိုင်းတွေအတွင်းမှာတော့မိုင်းပုံးထိတာကြောင့်အရက်သားတွေအပါအဝင်လူ3ယောက်ထိခိုက်ခဲ့တယ်လို့ပအိုးတပ်ဖွဲ့ကတာဝန်ရှိသူတယောက်ကပြောပါတယ်
။26ရက်နေ့မှာနောင်ကောင်းဒီနဲ့နံပါတ်အကျမှာနံပါတ်ရွာပြည်နဲ့ရောက်ပါတော့။နောင်အောင်နောင်ဆုံအဲ့ဒီနေရောသူကကျွန်တော်တို့စခန်းနေပြီးတော့ရွာပြန်ပြန်လာတော့အဲ့ဒီနောင်ကုလမသူကတိုင်မိုင်းပေါ့နော်အဲ့ဒါမိသွားတာပေါ့နော်။နောင်အောင်ကျတော့တိုက်တန်ရာအကြီးကျယ်မရဘူးနော်။နောင်ဆုံကျတော့နည်းနည်းလေးအပြင်းထန်တန်ရာရသွားတယ်ပေါ့။နောက်တစ်ခုကလူလာရင်းနေဒီမနေ့ခုနိုင်ရမှာကျွန်တော်တို့အခွဲထဲကဘူဘူးတရပါပဲခါကြနောင်ကောင်းပြီးနေပြီးတော့စခန်းသွားတယ်သွားတော့အဲ့ဒီမှာလမ်းပေါ်မှာသူတိတ်မိန်တစ်ခုပဲအဲ့ဒါသူလည်းပြန်ပြီးတော့မိပါဘယ်ဖက်ပေါင်ပါပဲမိန်စာထိမှာပ
ါဒီမိုင်းထောင်တိုက်ခိုက်တာနဲ့ပတ်သက်ပြီးရှမ်းတပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့လည်းပအိုးတပ်ဖွဲ့ဘက်ကယူဆပြောဆိုပါတယ်
ကျွန်တော်တို့ကတော့ကျွန်တော်တို့ကိုယ်တိုင်အဲ့ဒီရွာသူတွေထိခိုက်တဲ့ကိစ္စလေကျွန်တော်တို့ရဲဘော်ကြီးပြန်ပြီးတော့ထိခိုက်တဲ့ကိစ္စတော့ကျွန်တော်တို့လုံးမလုပ်ဘူးအဲ့ဒီတော့ကျွန်တော်တို့ဆီလာပြီးတော့ဒါထောင်ပြီးတော့ထွက်ပြေးတော့တဲ့ RCS ရဲ့ချိန်နဲ့တူရူစခန်းလေကျွန်တော်တို့ဟောမလားမကန့်တနေရမှာပဲရှိတယ်
ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးဆိုင်လာကတော့အခုလိုတုံ့ပြန်ပါတယ
်ကျွန်တော်ရှမ်းပြည်မှာဆိုရင်ဖြစ်လာတာဆက်စွန်းနေနေချီဖြစ်လာပါဘူးနော်အဲ့ဒီဆိုင်မိုင်းတို့တိုင်မိုင်းတို့နင်းမိုင်းတို့ကလည်းနေရာအနှံ့ပြတ်မှာပြန့်ကျဲနေတာကိုကျွန်တော်တွေ့ရတယ်။တချို့နေရာဆိုရင်တွားလို့တော့မတွားရဲကြဘူး။ဆိုတော့ဒီလိုမျိုးပောက်ကွဲမှုတွေဖြစ်လာတိုင်းလည်းကျွန်တော်တို့ကစစ်ဆွဲပြောဆိုတာတွေလည်းကျွန်တော်တို့ကြားသိရပါမယ်။ကျွန်တော်တို့ထောင်ထားတဲ့မိုင်းလာကျွန်တော်တို့ရဲ့လက်ချက်မဟုတ်မှန်းဆိုတာလည်းပြန်မယ်။အဲဆိုနန်းစစ်ကေဖို့ကောင်းပါလား။မကျွန်တော်တို့မှလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ကိုတက်ကိုပြန်ပြီးတော့စုံစမ်းစစ်ဆေးထုတ်တော်ရှိပါတယ်
2012ခုနှစ်ဩဂုတ်လမှာပိုမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ကအပြစ်ခတ်ရက်စဲပြီးတဲ့နောက်မောက်မယ်မြို့နယ်ဂရူးကြီးဒေသမှာအခြေစိုက်နေထိုင်ဖို့အတွက်အစိုးရကသတ်မှတ်ပေးခဲ့တာဖြစ်ပါတယ် PNLO ကအင်အားစီမံကိန်းနဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေဆောင်ရွက်ချိန်မှာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းကသူတို့စိုးမိုးနယ်မြေဖြစ်တာကြောင့်အဲ့ဒီဒေသကထွက်ခွာဖို့တောင်းဆိုရာကနေနယ်မြေအငင်းပွားမှုတွေစတင်ပြီးတိုက်ပွဲတွေဖြစ်ခဲ့ပါတယ်ဂရူးကြီးဒေသမှာအခုလိုမိုင်းပေါက်ကွဲတာကတော့အနည်းဆုံး5ကြိမ်လောက်ရှိခဲ့ပြီးပြီးခဲ့တဲ့နှစ်အောက်တိုဘာလအတွင်းကပေါက်ကွဲမှုမှာအမျိုးသမီး2ယောက်သေဆုံးခဲ့တယ်လို့လူ3ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်နေမြေငင်းပွားတာကိုဖြေရှင်းဖို့အတွက်ပအိုးနဲ့ရှမ်းတပ်ဖွဲ့ကခေါင်းဆောင်တွေဟာပြီးခဲ့တဲ့နှစ်စက်တင်ဘာလအတွင်းကတွေ့ဆုံဆွေးနွေးခဲ့ပေမဲ့ပြည်လည်မှုမရခဲ့သလိုနောက်တစ်ကြိမ်ထပ်မံတွေ့ဆုံဖို့နှစ်ဖက်သဘောတူညီခဲ့ပေမဲ့လည်းတွေ့ဆုံနိုင်ခြင်းမရှိခဲ့ပါဘူး
။ဒါကတော့ရန်ကုန်ခြေဆိုင် VOE သတင်းထောက်ကိုမိုးစောရဲ့သတင်းပေးပို့ချက်ပါရှင်။တိုင်းရင်းဒေသဘက်ကအဖမ်းအစည်းတွေနဲ့စည်ရေးပရိပခတွေကိုတင်ပြပြီးအခုကတော့မပြေလည်သေးတဲ့လက်ဗရောင်းတောင်အရေးကိုပြောပြပေးချင်ပါတယ်။လက်ဗရောင်းတောင်ချင်းနီစီမံကိန်းနဲ့ပတ်သက်လို့စုံစမ်းရေးကော်မရှင်ရဲ့အစီရင်ခံစာအတိုင်းလိုက်နာဆောင်ရွက်မှုမရှိတဲ့အတွက် မကြခင်မှာကျင်းပမယ်ပြည်သူ့လွှတ်တော်မှာလေဘရောင်းတောင်အရေးနဲ့ပတ်သက်လို့အရေးကြီးအဆိုတင်သွင်းမယ်လို့လေဘရောင်းတောင်စုံစမ်းရေးကော်မရှင်ကပြောဆိုလိုက်ပါတယ်။တချိန်တည်းမှာပဲမုံရမြို့မှာတော့တက်ကြွလှုပ်ရှားသူတွေကစီမံကိန်းဖျက်သိမ်းရေးအပါအဝင်တရားဥပဒေစိုးမိုးရေးအတွေ့ထောင်နဲ့ချီတဲ့အင်အားရှိတဲ့ဒီဆန္ဒပြပွဲတွေကိုလည်းကျင်းပနေကြပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။စကိုင်းတိုင်းရင်းမာပင်ခရိုင်စားလင်းကြီးမြို့နယ်ထဲမှာအကောင့်ထဲပေါ်ဆောင်ရွက်နေတဲ့ကျင်းနီစီမံကိန်းဟာကန့်ကွက်မှုအမျိုးမျိုးကြုံတွေ့နေရတာပါ။2012ခုနှစ်ကကန့်ကွက်ဆန္ဒပြတဲ့တပိတ်စခန်းကိုဖြိုခွင်းခဲ့ပြီးတဲ့နောက်စုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့စစ်ဆေးဖို့လွှတ်တော်မှာသဘောတူခဲ့ပါတယ်။ဒါပေမဲ့ကော်မရှင်ကအစီရင်ခံစာထွက်လာပြီးတဲ့နောက်အစီအင်ကန်စာကိုအကောင့်ထဲပေါ်တဲ့ကော်မတီကလိုက်နာမှုမရှိဘူးဆိုပြီးကော်မရှင်ကတာဝန်ရှိသူတွေနဲ့ဒေသခံတွေကဝေဖန်နေကြတာပါဒီအတွက်မကြခင်မှာကျင်းပတော့မဲ့လွှတ်တော်မှာလက်ဗရောင်းရေးနဲ့ပတ်သက်လို့အရေးကြီးအဆိုတင်သွင်းဖို့ရှိတယ်ဆိုပြီးစုံစမ်းစစ်ဆေးရေးကော်မရှင်ဖြစ်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုင်ကဆိုပါတယ
်19ရက်နေ့မှာစမယ်12ရက်မြောက်ပြည်အောင်စုလွှတ်တော်မှာဒီအခုဒီလက်ဗရောင်းတောင်နဲ့ပတ်သက်တဲ့ဒီစည်းတနာတွေကိုပေါ့နော်အနည်းငယ်နဲ့အရေးကြီးဆိုတဲ့အနေနဲ့တင်ဖို့ရရှိတယ်အဓိကကတော့ဒီအဖွဲ့ကိုဖွဲ့ပေးတာနိုင်ငံတော်သမ္မတကြီးကိုဖွဲ့ပေးတာပါအဲ့တော့ဒီအဖွဲ့ဟာလေတကယ်တာဝန်ရှိဆုံးနဲ့ဆောင်ရွက်နိုင်မှုအခွင့်အာဏာရှိဆုံးပုဂ္ဂိုလ်တွေပါဝင်တဲ့အဖွဲ့ပါပဲအစီရင်ခံစာမှာလည်း96ချက်တင်ပြကြည့်တဲ့နောက်မှာဒါမှလည်းပြည်ပဆိုရင်ပြောထားတဲ့အတွက်ကြောင့်ဒီ96ချက်စလုံးကိုအကောင့်ထဲပေါ်နိုင်ခဲ့ရင်တော့ဖြစ်စီပြီးတော့ကျွန်တော်နိုင်ငံတော်အတွက်လည်းဒါအကျိုးရှိပါလိမ့်ရရှိမယ်လို့ဒါပေမဲ့ဒီအဖွဲ့ထဲမှာအရာတဲ့ဆိုင်ရာအဖွဲ့အစည်းတွေလည်းမပါသလိုဒေသခံပြည်သူလူထုတွေယုံကြည်သိချရတဲ့ပုံစံတွေလည်းပါမလာတဲ့အတွက်ကြောင့်တော့ဆောင်ရွက်ဖို့ရလုပ်ငန်းတွေကတော့ဆက်ဆက်ရှိမယ်လို့ကျွန်တော်တို့ကဒီလိုတော့နားလေတယ်ကျွန်တော်လည်းတင်းကြီးခံပြီးတော့အပြည့်အပြည့်နဲ့စောင့်လာကြတာဒီအချိန်မီတိရောက်လာပြီးဒီမီလောင်တိုင်းဟာရရှိအောင်ပြုတ်ခဲ့ပြီးတဲ့နောက်မှာရာလာကြီးစားနဲ့ပြုတ်ခဲ့ပါတယ်ဆိုတဲ့ကိစ္စမျိုးတွေကိုကျွန်တော်တို့တင်းကြီးခံလာကြတာအခုလူတွေရဲ့အချိန်ကြီးအောင်ရောက်လာတာမျိုးတွေပေါ့
လက်ဗရောင်းအရေးနဲ့ပတ်သက်လို့တနေ့ကြော်ကြတဲ့အထိလွှတ်တော်မှာတင်ပြခွင့်မရခဲ့သလိုကော်မတီကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံညှိနှိုင်းခွင့်မရခဲ့ဘူးဆိုပြီးဒေါခင်ဆန်းလိုင်ကဆိုပါတယ်ကော်မတီကတော့ဇန်နဝါရီလ5ရက်နေ့နေ့စွဲနဲ့သတင်းထုတ်ပြန်ရမှာဒေသတွင်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုဥတည်ပြီးစီမံကိန်းတည်ဆောက်ရေးကာလမှာကော်ပိုရေးရှင်းကြီးတွေရဲ့တာဝန်သိမှု CSR ရန်မုံငွေဖြင့်2013-2014 ခုနှစ်အတွင်းမှာအမေရိကန်ဒေါ်လာ 1.43 သန်းပြည်ထောင်စုရန်မုံငွေကနေချက်သန်းပေါင်း 469.34 သန်းအကုန်ကျခံဆောင်ရွက်ပေးခဲ့ပြီးဖြစ်ကြောင်း 2014-2015 ခုနှစ်အတွက် CSR ရန်မုံငွေကနေအမေရိကန်ဒေါ်လာ 1 သန်းအကုန်ကျခံပြီးဆောင်ရွက်ပေးနေတယ်လို့ဆိုထားပြီးရင်းနာကြီးတွေကိုလည်းပေးထားခဲ့ကြောင်းရေးသားထားပါတယ်စီမံကိန်းအလုံးစုံပြတ်သုံးရေးကိုဥတည်နေတဲ့လူနည်းစုတချို့ကနေပြင်ပအဖွဲ့အစည်းတွေရဲ့ကူညီထောက်ပံ့လှုပ်ဆောင်မှုတွေကြောင့်ပြဿနာဖြစ်အောင်ဖန်တီးနှောက်ယှက်နေတယ်လို့လည်းရေးသားထားပါတယ်။ဒေသခံတွေကတော့နစ်နာချင်းမယူသူတွေပါဝင်တယ်လို့နစ်နာချင်းယူထားသူတွေကလည်းအစပိုင်းမှာ၃နှစ်စာတီးနှံ့ရော်ကြီးပေးခဲ့တယ်ဆိုတာကြောင့်လက်ခံခဲ့ကြောင်းလဲတွေကိုအပြည့်အပိုင်တင်ပြတာကိုတော့လက်မခံနိုင်တာကစလို့ဆန္ဒပြခဲ့တာ၃နှစ်ကျော်ကြာခဲ့ပြီလို့ဆိုပါတယ်။ကော်မရှင်အဖွဲ့ဝင်ဒေါခင်ဆန်းလိုင်ကတော့ကော်မတီဟာဟန်ပြလုပ်ငန်းတွေကိုသာလုပ်ကင်ခဲ့ပြီးအစီရင်ခံစာအတိုင်းလိုက်နာကျင့်သုံးမှုမရှိခဲ့ဘူးဆိုပြီးထောက်ပြဝေဖန်ပါတယ်
။ဒေသရောဂါတွေကြောင့်ဖြစ်နေတာပါဆိုပြီးသူများပေါ်လင်းညှိုးထိုးပြီးတော့လွှဲချနေရတဲ့ဟာတကယ်ဖို့ရှိတဲ့အနေနဲ့ဆောင်ပြောရမယ့်စကားမဟုတ်လို့ဆောင်ရမယ့်အလုပ်တွေလည်းမဟုတ်ဘူး။ကျွန်တော်တို့ကော်မရှင်ရဲ့အစီရင်ခံစာကိုမလိုက်နာဘူး။ကော်တီကောင်ထက်ပေါ်တဲ့ကော်မတီကမလိုက်နာဘူးဆိုတော့အစားတို့မြေဖော်တို့ပြည်လဲဆိုတော့လည်းအများလောက်တော့ဟိုမှာငကမောက်တင်နေစပြစ်တင်နေစိုက်ပြုတ်ထားပြီးဒါရီလည်းစီးပွားပြီးခုချိန်ကြီးအောင်တော့လုပ်နိုင်တဲ့အနေဒါလည်းမရှိဘူး။စိတ်ဝင်စားလာအောင်ဖြစ်အောင်ဒီလုပ်ရဖို့ရအတွက်လည်းအခုစီးပွားရေးရတက်ချက်တိုင်းနဲ့အောင်ဖြစ်အောင်ပြန်တိုင်နေတဲ့အခြေအနေနဲ့အနေထားလည်းမရှိဘူး။အဲ့တော့လေယာဉ်မြေတွေရအောင်ဖော်တို့ပေးမယ်ဆိုတော့လည်းဒါခုဒါစာလုံးပိုင်းတော့မှတော့လုပ်တယ်အခုချိန်မှာအားလုံးရဆိုင်တာကကျမတို့ဒီဒေသမှာသွားနေကြကျမတို့ကိုလည်းမြင့်မြင့်ကိုတို့ရေးပဲ။ဒါကဒါကြောက်ရှိနေပြီးတော့တကယ်ဆောင်ရွက်မတည်တဲ့အတွက်ကြောင့်ဒေသခံတွေရဲ့ယုံကြည်မှုမရှိခြင်းဟာလည်းဒီချက်တွေလည်းပါတယ်ရှင်။သူတို့တည်းနောက်ဆုံးအနေမှာတော့ဘယ်လိုမှမခံရနိုင်ရင်တော့ဒီလိုမျိုးဆန္ဒပေါ်ထုတ်မှုတွေကဒီဒေသမှာတိတဲ့ပုံပြီးကြီးမားလာပြီးတော့ဒီလိုပြဿနာတွေကလည်းကြီးကြီးမားမားတွေဖြစ်လာဖို့ရပဲရှိရဲ့။ပြေလည်ဖို့ရမရှိဘူးလို့ကျွန်တော်ကဒီလိုပဲမြင်နေရှင်
။ဇန်နဝါရီလ6ရက်နေ့မှာတော့လက်ဗရောင်းတောင်ကျင်းနီစီမံကိန်းဖျက်သိမ်းရေးနဲ့တောင်သူတို့တပ်ဖြတ်ခံရမှုကိုအရေးယူပေးရင်တက်ကြွလှုပ်ရှားသူထောင်ကနန်းလောက်ကမုံရွာမြို့မှာဆန္ဒပြခဲ့ကြောင်းဘက္ခတများအဖွဲ့ချုပ်မုံရွာခရိုင်ရဲ့အလုံးမှုဆောင်ကိုဟိန်းစော်ဝင်းကဆိုပါတယ်
။ဟောဒီလက်ဗရောင်းချင်းနေစီမံကိန်းရဆိုင်ရေပေါ့။ဟောကျွန်တော်တို့ဒီမြို့မှာရှိတဲ့နိုင်ငံရေးအင်အားစုတွေတော်တော်များများပါပါတယ်ဗျ။အင်အားကကျွန်တော်တို့စုစုပေါင်း1000လောက်တော့ရှိတယ်ဗျ။အဲဒီဟိုခင်ဦးတို့ခင်ဦးကဒီတောင်သူလယ်သမားတွေပေါ့နော်။ဒီစကားနန်းဒေသကြီးတောင်သူလယ်သမားသမားကပါတော့တခြားလယ်သမားသမားကြီးတခြားမြို့နယ်လယ်သမားသမားကြီးလာတယ်ဗျ။
လက်ဗရောင်းတောင်ချင်းနေစီမံကိန်းကို2012ခုနှစ်မတိုင်ခင်က Setup by Myanmar CY Ubang Company Limited ne Tiao Company phit de Myanmar One Bank Company ro ga pu paung lou khe bi Song Nan Sit Sei Commission a sin khan sa thwat la bi de naw ma ro Myanmar a so ya le a chou khan sa kwen de ma pa win la ba de Di siman gain ha Data gan ni ye mye re ko tain yu mu Ywa re ko phe sha khai mu Ta tani ga a sa u re ko phyo phet bi lou saung na chaung so bi Data gan ni ga kan kwet khe ja la phit par de shin
Time to say, view it in down, my ee my ee, the people check on us in getting a rapid parish. A cuaro, she tabida, nine and eight genna, sees a ye comedy go, so yaga, shall I be raw? Gowns on the appointed dinner, nine and eight genna, ye are comedy at the poissy like the tango, pure Tamara Yunga, Sanwai Lang, Haye, Mania, Niswene, Pinsin Poisile, Chow. Diginis, Sanwai La, Chow Yet, Rinsari, Ma, Bashi, Lavare. Nanga Yetina Yego, Usan Lo Shade, a Puerto Puepide, Tan Chisa, E. Bibigo, a coup, Bian Puere, Nasashi, Ugom, Dima, Bian Matere, Bomaro, E. Bibia, Drebe, Dream Muga, Migu, Tolai Bare, a piece of Muro, Jango Yunga, Viewy, Drindau, Guan Yamanga, Biobia, Bimawashin.
ລະສະດົງຄຸນິກາພ່ວຊີແກ່ໄດ້ນາຍສິດຄອມມິຕີລູອະຍາຕີແດ່ນັງເອຈິນາຊີຊີວີໄຊຄອມມິຕີອະມີປ້ອງແລກແດ່ລູດີຄະນີ້ຊ່ວຍໄປຕະລິນສາລີມາພໍປ່າລະລະບາດັ່ງເໝແລນັງເອຈິນາຍີຈະເປັນສໍແນ່ດີນັງເອຈິນາຫໍມຍາກຸນີສ້າງຊ່ອງຍີອະຕິນ ကျွန်တော်တို့ကလက်ကျန်တဲ့နိုင်ငံရေးကျင်းသားစီစဉ်ရေးကော်မတီဖွဲ့ပြီးတော့ကျွန်တော်တို့ကိုကမ်းလှမ်းကြတဲ့နော်ကကျွန်တော်တို့ပါဝင်ခဲ့တယ်အဲ့လိုပါဝင်ခဲ့တဲ့အချိန်မှာလည်းကျွန်တော်တို့ဘက်ကအပြည့်အဝပူးပေါင်းဆောင်ရွက်တယ်ကျွန်တော်တို့လုပ်ငန်းရတဲ့အကုန်လုံးကိုကျွန်တော်တို့လုပ်ပေးခဲ့တယ်ဒါကအဖွဲ့ဝင်တွေအဲ့ဒီအချိန်မှာပါဝင်တဲ့အဖွဲ့ဝင်စကူးစလုံးကတည်ပြီးသားဖ ဒီကောမဒီကဘလောက်လုံးနိုင်မယ်ဆိုတာကတော့အမှုရင်ဆိုင်နေရတဲ့သူတွေအတွက်ရောဘလောက်လုပ်ပေးနိုင်မလဲဆိုတာကတော့အတိအကျမပြောနိုင်သေးဘူးလို့အခုပြန်ဖွဲခဲ့တဲ့ကော်မတီမှာပါဝင်တဲ့နိုင်ငံရေးကျန်းသားဟောမြတ်အဖွဲ့ FPBS
ကပြောရေးဆိုခွင့်ရှိသူဦးရဲအောင်ကပြောပါတယ်ဟောဟုတ်ကဲ့ဗျာအဲ့ဒါကတော့ကျွန်တော်တင်ပါတယ်ဒီကော်မတီကဘလောက်လုံးနိုင်မယ်ဆိုတာကတော့ဒီကျက်ကဒီကော်မတီထဲမှာပါဝင်တဲ့လူတွေပေါ့လေအဲ့ဒါကတမနာကအဓိကတမနာအနေနဲ့ကဘလောက်ရှိ
လုပ်ပိုင်ခွင့်နေဒီကော်မတီကိုပေးထားတယ်ကော်မတီကဘယ်လိုလုပ်ငန်းစဉ်တွေသွားမလဲဆိုတာကတော့ကျွန်တော်တို့ကမသိရသေးပါဘူးအဲ့ဒီပုံမှာတော့ကျွန်တော်တို့မူတည်မယ်လို့ထင်ပါတယ်ဗျတချိန်တည်းမှာပဲအခုရဲ့ပိုင်းတွင်ထောင်နေထဲမှာကြံနေတဲ့လက်ချက်နိုင်ငံရေးအကျဉ်းသားတရား60ကျော်အတွက်လွတ်မြောက်ပြီးထင်ရှားတဲ့နိုင်ငံရေးသမားတွေကလက်ဖွားပေါ်မှာနာမည်ရေးပြီးတော့သူတို့ပြန်လဲလွတ်မြောက်ဖို့
ကြီးထောင်ထဲမှာရှိနေတဲ့နိုင်ငံရေးသနာ164ရောက်ရဲ့နာမည်တွေကိုတယောက်ချင်းစီကိုရေးပြီးတော့ကျွန်တော်တို့လက်ဝါးတွေထောင်ပြီးတော့တပုံရိုက်ခံတယ်ပြီးတော့အဲ့ဒီကောင်ကိုတို့ website တို့မှာကျွန်တော်တို့ဖြန့်တယ်နောက်နိုင်ငံတကာကိုသိအောင်ကျွန်တော်တို့လုပ်တယ်ဒီအချင်းလက်ရှိကျန်နေတဲ့နိုင်ငံရေးသနာတွေအားလုံးတို့မြောက်ဖို့အတွက်ကျွန်တော် campaign လုပ်တာပါအဲ့ဒီ campaign ရဲ့နာမည်ကတော့ Even though I am free and I am not ငါလွမြောက်နေပြီမဲ့ငါမလွမြောက်သေးဘူးပေါ့အဲ့ဒီစကားကတော့ဦးဝင်းတင်စီကဦးဝင်းတင်လွတ်လာတဲ့အချိန်မှာပေးလိုက်တဲ့ comment ပါအဲ့ဒီဦးဝင်းပြလိုက်တဲ့ comment ကိုကျွန်တော်တို့ဒီ campaign ရဲ့ခေါင်းစဉ်ချင်းပြီးတော့ even though I am free and not so yet ကျွန်တော်ခေါင်းစဉ်ရဲ့ဒီလောက campaign ကိုကျွန်တော်လုပ်တာပါ
မြန်မာနိုင်ငံတဝမ်းမှာရှိတဲ့အကျဉ်းဆောင်တွေထဲမှာနိုင်ငံရေးအကျဉ်းသား164ဦးကျန်ရှိနေသေးပြီးတော့နိုင်ငံရေးတက်ကြွလှုပ်ရှားသူ203အမှုရင်ဆိုင်နေရတယ်လို့လည်း AABB နဲ့ FBS တို့ကထုတ်ပြန်ထားတာပါပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကတော့အစိုးရအာဏာပိုင်တွေကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားလုံးဝမရှိတော့ဘဲပြန်လွှတ်ပေးဖို့တောင်းဆိုခံနေရသူတွေဟာပြစ်မှုချိုးဖောက်လို့ထောင်ကျနေသူတွေဖြစ်တယ်လို့အစိုးရပိုင်မီဒီယာတွေကတစ်ဆင့်ညင်းဆိုခဲ့တာပါခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမှာသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေညပိုင်းထုတ်လင်းချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။မကြာခင်မှာတော့အင်ကာနေညပိုင်းဓာတ်ရိုက်လီလိုက်အစီအစဉ်ကိုဆွေးနွေးကြတော့မှာဖြစ်ပါတယ်။အခုရင်ဆုံးတော့ပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုတင်ပြပေးပါမယ်ရှင်။ကိုသိန်းထိုင်ဦးစီစဉ်တင်ဆက်တာဖြစ်ပါတယ်။
2015နှစ်စံအမေရိကန်ကွန်ဂရက်လွှတ်တော်ပြန်ဆက်မှာ Republican ဘက်ကလွှတ်တော်နေရာစလုံးကိုထိန်းချုပ်မှာမို့ဒီသတင်းပဲ Washington နိုင်ငံကြီးဟာလွှတ်တော်အတွင်းအာဏာလွှဲပြောင်းတွေကိုမြင်တွေ့ရမယ်အချိန်ဖြစ်ပါတယ် Republican လွှတ်တော်အမတ်တွေအနေနဲ့သက်တမ်းနှစ်နှစ်သာကျန်တော့တဲ့ Democrat Party ကသမ္မတဥပမာနဲ့လက်တွဲဆောင်ရွက်ရမယ်တစ်ချိန်ထဲမှာပဲသူတို့ပါတီအဓိကယုံကြည်လက်ခံထားတဲ့လုပ်ငန်းစဉ်တွေကိုလည်းရှေ့ဆက်ဆောင်ရွက်ရမယ်တာဝန်တွေရှိတဲ့အကြောင်း VOA သတင်းတော် Michael Bowman ကသတင်းပေးပို့ထားပါတယ်
We go to work to fix a Washington that is out of step, out of touch.
Washington နိုင်ငံရေးကိုပြုပြင်ရမယ်။ခြေလှမ်းတွေမာယွန်းပြီးလူထုနဲ့ထိတွေ့မှုမရှိတာအချိန်နှောင်နေကြံ့ကြာနေတာတွေကိုပြင်ဆင်ရလိမ့်မယ်ဆိုပြီး Republican ထက်လွတ်တော်အမတ်အဖြစ်ရွေးချယ်ခံထားရတဲ့ Cory Gardner ကပြောသွားခဲ့တာပါ။ Republican ဘက်ကဒီလိုနိုင်ငံရေးအရာရှည်တန်းထွက်ပြောဆိုနေသူတွေထဲမှာအထက်လွတ်တော်အမတ်အဖြစ်ရွေးခံထားရတဲ့ Tom Tillis လည်းပါဝင်ပါတယ်။Republican တွေရဲ့ညီညွတ်တဲ့ခေါင်းဆောင်မှုကြောင့်လွှတ်တော်မှာနှစ်ပေါင်းများစွာယိုးဆွဲခဲ့တဲ့ရှင်ပတွန်းနိုင်တဲ့အနေအထားတွေကိုပြင်ဆင်နိုင်လိမ့်မယ်လို့ယုံကြည်တဲ့အကြောင်း ABC ရုပ်သံနဲ့မေးမြန်းခန်းမှာပြောဆိုသွားခဲ့တာပါ
be able to take matters coming from the house and from the senate
ထလွတ်တော်နဲ့အောက်လွတ်တော်ကကိစ္စရပ်တွေကိုသဘောတူကင်တွယ်ဖြည့်ရှင်းပြီးတမနာရဲ့စပွဲမှာဥပဒေအဖြစ်အတည်ပြုပေးဖို့ပို့ပေးတယ်ဆိုတာမျိုးမတွေ့ရတာနှင်းနဲ့ချီကြားနေပါပြီလွတ်တော်ကိုပြန်ပြီးလုပ်ငန်းတွေလဲပတ်နိုင်အောင်အာရုံစိုက်ရင်စီပွားရေးအားကောင်းလာအောင်လည်းကျွန်တော်တို့လုပ်ရပါလိမ့်မယ
်ဒီလိုပြောဆိုပေမဲ့လည်း Republican တွေဘက်ကချမှတ်ထားတဲ့ဥပဒေပြုရေးဆိုင်ရာအစီအစဉ်တွေထဲမှာလက်ရှိလုပ်ငန်းစဉ်တွေကိုဟန်တားနိုင်အောင်ပိတ်ပင်မဲ့အစီအစဉ်တွေလည်းပါဝင်နေပါတယ်သမ္မတဥပမာဂိုယူဝင်ကြွပြောနေတဲ့ကျမကြီးဆောင်းဆောင်မှုပြုပြင်ပြောင်းလဲရေးဥပမာကေယောက်ကိုအလုပ်မဖြစ်အောင်ပိတ်ပင်ကန့်သတ်မဲ့အစီအစဉ်မျိုးတွေဖြစ်ပါတယ်သမ္မတဥပမာကတော့ဒီကိစ္စမှာ Republican တွေနဲ့လက်တွဲပြီးဆောင်ရွက်လိုတယ်လို့ပြောထားတာပါ
American people just want to see work
အမေရိကန်ပြည်သူတွေက Washington မှာရှိတဲ့အစိုးရနဲ့လွှတ်တော်ကနေလုပ်ငန်းတွေအောင်မြင်အောင်လုပ်ဆောင်တာကိုပဲတွေ့မြင်လိုကြတာပါလို့သမ္မတဥပမာပြောသွားခဲ့တာပါသူသမ္မတ Joe Biden ကလည်းသမ္မတဥပမာချမှတ်ခဲ့တဲ့တပိုင်းတိုင်းကျမ်းမာရေးဆောင်ရှားမှုဥပဒေတွေရည်ရွယ်ထားတဲ့အတိုင်းအလုပ်ဖြစ်နေပြီဆိုပြီးအခုလိုပြောပါတယ်
Finally ended the debate in this countryof whether or not health insurance
ကျမကြီးဆောင်ရှားမှုဆိုတာလူတိုင်းအတွက်အခွင့်အရေးလားဒါမှမဟုတ်အထူးခံစားဝင်လားဆိုတာအခြေအနေငင်းခုတာတွေကိုဒီတိုင်းပြည်မှာကျွန်တော်တို့အဆုံးသတ်ခဲ့ပါတယ်အမေရိကန်ပြည်အောင်စုမှာလူတိုင်းလုံလောက်တဲ့ကျမကြီးဆောင်ရှားခွင့်အာမခံတွေရပိုင်ခွင့်ရှိပါတယ
်ကျမကြီးဆောင်ရှားမှုဥပဒေအပြင်နိုင်ငံအတွင်းကတန်းနဲ့ချီတဲ့မတ်တမတ်ရမယ်ရောက်လာသူတွေကိုနေရက်ပြန်မပို့ဖို့သမ္မတဥပမာမိတ်ထုတ်ခဲ့တာနောက်ကျူးပါနဲ့တန်တမန်ဆက်ဆံရေးပြန်လည်ထူထောင်ခဲ့တာတွေအပေါ်မှာRepublican တော်တော်များများကကန့်ကွက်နေကြပါတယ်။လာမယ့်နှစ်တွေအတွင်းမှာဒီကိစ္စတွေကိုအဓိကထားပြီးတော့အခြေအနေငင်းခုန်တိုက်ကြမယ်ပုံရှိနေပါတယ်။ Republican တွေဘက်က2016မှာကျင်းပမယ်သမ္မတရွေးကောက်ပွဲအသစ်ကိုအဓိကထားတဲ့အကြောင်းအထက်လွှတ်တော်အမတ်အဖြစ်ရွေးခံထားရတဲ့ Ben Sasse ကခုလိုပြောပါတ
ယ်။ We need to demonstrate an ability to govern.But we also need to admit that
ကျွန်တော်တို့ကအုတ်ချုပ်နိုင်စွမ်းကိုပြတ်တာရပါလိမ့်မယ်။တစ်ချိန်တည်းမှာဒီတန်းပြည်မှာရင်ဆိုင်နေရတဲ့စင်ခေါ်မှုတွေလာမယ့်24လအတွင်းပြီးဆုံးသွားမှာမဟုတ်ဘူးဆိုတာကိုကျွန်တော်တို့ဝန်ခံရပါလိမ့်မယ်။လာမယ့်2016ခုနှစ်သမ္မတရွေးကောက်ပွဲကိုနိုင်ငံရေးစင်တစ်ခုအဖြစ်သတ်မှတ်ဖို့လိုပါတယ်
။ဒီမိုကရက်တီဘက်ကလည်းအလားတူပါပဲ2016မှာကျင်းပမယ်။သမ္မတရွေးကောက်ပွဲအသစ်ကိုအဓိကအာရုံထားနေပါတယ်။ဒီမိုကရက်တီလွတ်တော်အမတ် Chuck Schoenberg CNN ရုပ်သံနဲ့တွေ့ဆုံမေးမြန်းခဲ့မှာအခုလိုပြောသွားခဲ့တာပါ
We put together a strong economic message aimed at the middle
လူလက်တန်းစားတွေအတွက်ရည်ရွယ်တဲ့စီးပွားရေးကိုအကောင့်အဓိကလုပ်ပေးနိုင်ပြီဆိုရင်ပါတီအတွက်ညီညွတ်ရုံတွေမဟုတ်ပဲ2016ရွေးကောက်ပွဲမှာလည်းဒီမိုကရက်တွေအတွက်အခြေအနေကောင်းမှာပါဆိုပြီးထက်လွတ်တော်အမတ် Chuck Schoenberg ကပြောသွားခဲ့တာပါလာမယ့်သတင်းပတ်တွေတွင်ဝါရှင်တန်နိုင်ငံရေးမှာရွေးချယ်တင်မြှောက်ခံရတဲ့လွတ်တော်ကိုယ်စားလှယ်အသစ်တွေရဲ့စံသစ္စာချိန်ဆပွဲတွေအာဏာလွှဲပြောင်းရယူတဲ့အခမ်းအနားတွေကိုအဓိကတွေးရပါလိမ့်မယ်ဒီအခမ်းအနားတွေကျင်းပပြီးသွားပြီဆိုရင်တော့လွတ်တော်အတွင်းခက်ခဲတဲ့နိုင်ငံရေးတာဝန်တွေကိုစတင်ထမ်းဆောင်ကြတော့မှာဖြစ်ပါလိမ့်ခင်ဗျာ
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးခဲ့တဲ့အမေရိကန်နိုင်ငံရေးအကြောင်းသိကောင်းစရာအစီအစဉ်ပဲဖြစ်ပါတယ်ရှင်အခုကတော့ကိုဇော်ဝင်းလိုင်စီစဉ်ပြီးထုတ်လုပ်သူမတ်ခင်ဖြူထွေးနဲ့အတူတင်ဆက်မယ်အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုစကြရအောင်ပါရှင
်မင်္ဂလာပါခင်ဗျာ BOA တိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြီးခဲ့တဲ့ရန်ကုန်မြို့မင်းဦးစပယ်ရွေးကောက်ပွဲပေါ်အခြေခံပြီးဆွေးနွေးကြမှာဖြစ်ပါတယ်ရန်ကုန်မြို့မှာနေပေါင်း80အတွင်းပထမဆုံးအကြိမ်ကျင်းပခဲ့တဲ့ရန်ကုန်မြို့တော်စီမံတာရေးကော်မတီရွေးကောက်ပွဲကြီးကတော့ပြီးသွားပါပြီဒီရွေးကောက်ပွဲအတွင်းမဲပေးခွင့်ရှိသူအမည်စင်းကောက်တဲ့နေရာမှာမရိုးသားမှုတွေရှိခဲ့တယ်ပွင့်လင်းမြင်သာမှုမရှိဘူးမဲပေးခွင့်နဲ့ပတ်သက်ပြီးတော့မဲပေးခွင့်ကောက်ယူတဲ့နေရာမှာအားနည်းချက်တွေရှိခဲ့တယ်ဆိုတဲ့အပေါ်ထောက်ပြပြောဆိုမှုတွေရှိပါတယ်ဒီတော့ဒီရွေးကောက်ပွဲကနေလာမယ့်2015ခုနှစ်အထွေရွေးကောက်ပွဲကြီးအတွက်ဘယ်လိုသင်ခန်းစာတွေပေးနိုင်မလဲဘယ်လိုအကျိုးသက်ရောက်မှုတွေရှိစေနိုင်မလဲဆိုတာကိုဆွေးနွေးကြဖို့ဖြစ်ပါတယ်ဒီကနေ့ဆွေးနွေးဖို့အဓိကဖိတ်ခေါ်ထားတဲ့သူတွေကတော့ရွေးကောက်ပွဲမှာအနိုင်ရခဲ့သူဝင်ရောက်ရှင်ပြန်ပြီးတော့အရွေးမခံခဲ့ရသူနောက်မဲဆန္ဒရှင်တွေနဲ့ရန်ကုန်အခြေစိုက်ကျွန်တော်တို့ရဲ့ VOA သတင်းတော်ကိုအောင်ရဲမောင်မောင်တို့ကိုကျွန်တော်တို့ဖိတ်ခေါ်နေပါတယ်တချို့ဆိုရင်လည်းဖုန်းလိုင်းတွေကခက်ခဲရှိနေလို့ကျွန်တော်တို့ထုတ်လုပ်သူမခင်ဖြူတွေကစ조사ပြီးခေါ်နေတော့မှဖြစ်ပါတယ်အခုလောလောဆယ်မှာတော့ကျွန်တော်တို့လေလိုက်ပေါ်မှာရှိနေတဲ့ဥဝင်းချိုကိုကျွန်တော်အရင်ဆုံးဖိတ်ခေါ်ချင်ပါခင်ဗျာဥဝင်းချိုကြားပါလားခင်ဗျာ
အားကြားပါတယ်ခင်ဗျာကျွန်တော်ဥဝင်းချိုပါမင်္ဂလာ
ပါဟုတ်ကဲ့ဥဝင်းချိုဆိုတော့ဥဝင်းချိုကဒီပြီးခဲ့တဲ့ဒီစီမီတာရွေးကောက်ပွဲမှာဥဝင်းချိုဝင်ရောက်ရှင်ပြိုင်ခဲ့တယ်အရေးမခံခဲ့ရဘူးပေါ့နော်ဆိုတော့ဒီရွေးကောက်ပွဲအပေါ်မှာစောစောကကျွန်တော်ပြောခဲ့သလိုဒီမဲပေးတဲ့နေရာမှာမဲစင်းအောက်တဲ့နေရာမှာမတင်ကမတမာမှုတွေရှိခဲ့တယ်ပွင့်လင်းမြင်သာမှုမရှိဘူးဆိုတဲ့ပြောဆိုမှုတွေဟာဘလောက်ထိများကြည်ပြန့်ပြန့်ရှိတယ်လေဥဝင်းချိုအမြင်ဒီရွက်ောက်ပွဲပေါ်အမြင်ပြောပါအောင
်စကလေးကမှားတာဟုတ်ဤဦးဒီမှာကလေးကမှားခဲ့တယ်ရပုံမျိုးတော်ကြီးမှာနေထိုင်တဲ့မျိုးတော်သူမျိုးတော်သားဒူးရီသိန်း50ကျော်ရှိတယ်အဲ့ဒီသိန်း50ကျော်တဲ့ကမှအဲတိတ္တသမ500ခိုင်နှုတ်အဲ့ဒီလူတွေပဲမဲပေးခွင့်ရှိမယ်အဲ့ဒါဆက်ရှိနေကြော်သူတွေရဲ့တိတ္တသမ500ခိုင်တော့ဆိုတော့အဲ့ဒါလိုခွဲခြားလိုက်တဲ့အခါမှာဘာဖြစ်လာလဲဆိုတော့အဲ့ဒီတိတ္တသမ500ခိုင်တော့ဟာဘယ်သူတွေကမဲပေးခွင့်ရတဲ့လူတွေဖြစ်သွားလဲဆိုလိုတာကဘယ်စနစ်ကိုဘယ်စံနှုန်းကိုအခြေခံပြီးဒီတိတ္တသမ500ခိုင်တော့ကိုရွေးတယ်လေမြို့တော်ဝန်ကြီးကတော့ပြောလေရဲ့အာစီဗင်သားရာအခွန်တွေကိုအပြည့်အဝဆန်းဆောင်တဲ့ဒီလူတွေကိုဦးစားပေးပြီးရွေးတယ်သာသို့ရင်ကြံတဲ့မဲပေးခွင့်မရတဲ့သူတွေဟာစီပင်သားရအခေါ်ဆန်းဆောင်ခြင်းမရှိတဲ့သူတွေများဖြစ်နေရောသလားဆိုတော့အဲတမရဖြစ်စီဟာမေခွန်ကြီးလည်းပါလာလေပါလာသလိုဒီလူတွေပေါ်မှာအမှန်တကယ်အခွန်ဆန်းဆောင်ပါရင်းနဲ့အခွန်မဆန်းဆောင်လို့မဲပေးခွင့်မရဘူးလို့ပြောသလိုဖြစ်တာဟာလည်းဒါတော်တော်လေးနားထောင်လို့မကောင်းတဲ့စကားအခွန်ဖြစ်သွားပါလေဆိုတော့ဘုနာကူပြောသလိုမဲပေးပိုင်ခွင့်ရှိတဲ့သူတွေရဲ့စရင်အဲ့ဒါကအစကလေးကမှားတာလို့ပြောပြီးပြီဆိုတော့တိတ္တသမ500ခိုင်နှုန်းပဲမဲပေးရမယ်လဲဆိုတော့ကိုမဲပေးခွင့်ရှိတဲ့လူစရင်ထဲမှာပါမပါဆိုတဲ့ကိစ္စဟာနေ့စဉ်ဘဝအတွက်ရုန်းကန်ရှာနေရတဲ့ပြည်သူတွေအတွက်တော့အခက်အခဲဖြစ်သွားပါတယ်အဲ့ဒီလဲကြတော့သူတို့ဟာသူတို့ရဲ့နေစဉ်တွေပါမပါဆိုတာကိုသူတို့မကြည့်ဖြစ်တော့ဘူးဒီချိန်ထဲမှာကြည့်ကြည့်တဲ့အချိန်လဲကြတော့သူတို့မဲစင်းမပါဘူးလို့ပြောတယ်မပါတော့လဲဘယ်လိုလုပ်ဖြတ်တော့မှမသိတဲ့ဘဝရောက်သွားတယ်ဆိုတော့ဒါဟာ2015မှာတော်တော်ကိုသတိထားရမယ်အချက်လိုပဲဆိုပါစို့မဲပေးပိုင်ခွင့်ရှိတဲ့လူတွေရဲ့စရင်မှန်ကန်စီခြင်းပါလေနောက်တစ်ခါနောက်ထပ်ပြဿနာတစ်ခုကမဲစင်းထဲမှာတော့ပါတယ်ပါတဲ့သူကအမှန်တကယ်သကောင်စရင်ထဲမှာကြတော့ကွယ်လွန်ပြီးသားလူဖြစ်နေတယ်သူမဟုတ်နိုင်ငံသားကိုထွက်သွားနေတဲ့လူဖြစ်နေတယ်အဲ့ဒီလူရဲ့အစားကိုသကောင်စီရင်ဝယ်နောက်တစ်ယောက်ကမဲပေးခွင့်ရှိမရှိခ ကျွန်တော်ကရှိရမယ်လို့ပြောတာမဟုတ်ဘူးမရှိရဘူးလို့ပြောတာလည်းမဟုတ်ဘူးသို့တော်လည်းပဲစတင်ကောက်ယူတဲ့အချိန်ကလေးကအမှန်တကယ်အိမ်မှာနေထိုင်လူမဟုတ်တဲ့သူသို့မဟုတ်ကျမကြီးမကောင်းမလို့စိတ်ယုံတဲ့ရတဲ့သူအဲ့ဒီလူတွေကိုစည်ရင်ထည့်ထားရအကယ်၍မြန်မာသံကောင်စည်ရင်ဝင်နောက်တစ်ယောက်ကနေပြီးတော့ဝင်ရောက်မဲပေးခွင့်မရဘူးဆိုတဲ့အကြောင်းအရာဟာနည်းနည်းတရားမျှတမှုမရှိဘူးဆိုတဲ့သဘောမျိုးဖြစ်သွားပါတယ်ကျွန်တော်အရင်ရဲ့အနေအထားကိုပဲပြောရမယ်ဆိုရင်အမှန်တကယ်ကျွန်တော်အိမ်မှာကျွန်တော်ကမကြာခဏထောင်ကျနေတဲ့လူဖြစ်တဲ့အတွက်အဲ့ဒီစီပင်ရွေးကောက်ပွဲမှာမဲပေးဖို့အတွက်ကျွန်တော်သတိကိုအမိစရင်ပေးထားခဲ့တယ်ကျွန်တော်သတိကိုတိုင်းမဲ့သူကိုတိုင်းမဲ့စရင်ပေးခဲ့တယ်လာကောက်ယူသူတွေကလည်းကျွန်တော်သတိနံပါတ်ပဲရေးပြီးရေးယူသွားခဲ့တယ်သို့တော်လည်းအမှန်တကယ်မဲပေးရမယ့်နေ့လဲကြပေါ်ရွေးကောက်ပွဲနေ့လဲကြပေါ်မဲပြင်းထဲမှာကျွန်တော်သတိနံပါတ်မပါပဲနဲ့ကျွန်တော်နံပါတ်ပါနေတယ်ဆိုတော့အမားရင်းနေနဲ့အားနည်းချက်တွေဟာမဲစရင်နဲ့ပတ်သက်ရင်တော့တော်တော်ကိုများပါလေဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဝင်းချိုကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ဂျန်နာရီကိုဆက်ပြီးတော့မှထပ်ပြီးတော့ဆွေးနွေးကြသေးတာပေါ့တော့ဆရာတို့ကျွန်တော်တို့လေလိုင်းပေါ်မှာရှိနေတဲ့ဒေါက်တာအေးမင်းကိုဖိတ်ခေါ်ချင်ပါတယ်ဒေါက်တာအေးမင်းဟာဆိုလို့ရှိရင်တောင်ပိုင်းခရိုင်ရန်ကုန်တောင်ပိုင်းခရိုင်ကနေပြီးတော့ရွေးကောက်တင်မြှောက်ခံရတဲ့ကိုယ်စားလှယ်လေးဖြစ်ပါတယ်ဒေါက်တာအေးမင်းရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျာဟုတ်ကဲ့ပြောနိုင်ပါရှင
့်ဟုတ်ကဲ့ဆရာဆိုတော့ဦးဝင်းချိုကတော့ဒီရွေးကောက်ပွဲပြခဲ့တဲ့ဒီရွက်ကောက်ပွဲပေါ်သူ့ရဲ့အမြင်ကိုပြောသွားတာပေါ့နော်မဲပေးတဲ့နေရာမှာမဲဆင်းကောက်တဲ့နေရာမှာမရိုးသားမှုတွေရှိခဲ့တယ်ဆိုတော့သူကအဓိကထားပြီးပြောသွားတာတော့ရှိပါတယ်ဆရာအမြင်ကရွက်ကောက်ပွဲပေါ်မှာဘယ်လိုမြင်မိပါသလဲဆရာကတော့နိုင်ခဲ့တဲ့သူဆိုတော့အမြင်တစ်မျိုးများရှိမလားဘယ်လိုမြင်မိပါလဲခင်ဗျာရွက်ကောက်ပွဲနဲ့ပတ်သက်လို့
အဲ့လိုမဟုတ်ပါဘူးခင်ဗျာရွက်ကောက်ပွဲနဲ့ပတ်သက်လို့ကတော့လိုအပ်ချက်တွေအများကြီးရှိပါတယ်ခင်ဗျာအဲ့လိုပေါ့နော်မဲစီမပါတဲ့လူတွေလည်းအများကြီးရှိတယ်လို့ခုနမကန်တာတွေလည်းရှိပါတယ်ခင်ဗျာ။ဒါဆိုကောက်ယူတဲ့လူတွေကကောက်ယူရအမှန်ကစကြဲမှုကစီစီကြက်ကြက်မှန်ကန်ကန်ကောက်ယူဖို့စန္ဒတွေနည်းပါးနေကုန်ရပါတယ်ခင်ဗျာ။အဲဒါကြောင့်မဲကွာဟာမှုတွေအများကြီးရှိပါတယ်။တချို့ဆိုလာပေးခင်ပါရဲ့နဲ့သူတို့ဆင်းရဲနေမပါတဲ့အခါအဲ့တကြောင့်ပြန်သွားတယ်အချို့လူတွေလည်းအများကြီးရှိပါတယ်။ဒါလားမှဆိုရင်အဲ့လိုမျိုးပေါ့နော်။လာအုပ်စုကြီးလာပြီးတဲ့အုပ်စုကြီးပြန်သွားတာတွေရှိပါတယ်။တခြားမျိုးတွေဒီမှာလည်းအဲ့လိုမျိုးအများအပြားရှိပါတယ်။စင်းကြီးတွေပေးထားရင်စင်းကြီးတွေကွာဟနေတော့အယောက်90လောက်ရှိရင်အဲ40လောက်ပဲအဲစင်းကြီးကရှိရင်90လောက်ပျောက်နေတာဒီကမျိုးတွေလည်းရှိပါတယ်ခင်ဗျာ။တော်တော်လေးဟိုလက်ထာမှုတွေရှိပါတယ်ခင်ဗျာ။ဟု
တ်ကဲ့။ဆိုတော့ကျွန်တော်ကြံတဲ့လူတွေကိုလေလိုင်းပေါ်မှာဖိတ်ခေါ်ခင်မှာကျွန်တော်တော်ဆက်အောင်ဆက်ပြီးမြင်တာကအခုဒါဆိုလို့ရှိရင်ဒီအခုဒီရန်ကုန်စီမင်တာရွေးကောက်ပွဲကဒီအခုမကြခင်ကျွန်တော်ဒီနှစ်ကုန်ပိုင်းလောက်မှာဒီအောက်တိုဘာနိုဝင်ဘာလောက်မှာကျင်းပမယ်လို့အစိုးရပြောထားတဲ့ဒီရွေးကောက်ပွဲကော်မရှင်ပေါ့လေအစိုးရဆိုတာလေရွေးကောက်ပွဲကော်မရှင်ကပြောထားတဲ့အထူးလို့ရွေးကောက်ပွဲကြီးကြလို့ရှိရင်ရောဒီဟာကဘလို့အကျိုးသက်ရောက်မှုရှိစေနိုင်မလဲဆိုလိုတာကတော့ဒီအတိုင်းပဲဒီစနစ်တိုင်းဒီပုံစံတိုင်းသွားမယ်ဆိုလို့ရှိရင်အထူးလို့ရွေးကောက်ပွဲကြီးမှာလည်းတခြားနယ်တွေမှာဒီလိုမျိုးမဲပေးခွင့်ရှိပါရဲ့နဲ့မဲမပေးလိုက်ရတဲ့သူတွေမဲပေးခွင့်မရှိဘဲနဲ့ဝင်ပေးတဲ့သူတွေအမျိုးမျိုးဖြစ်မလာနိုင်ဘူးလားဆရာအဲ့ဒီပေါ်မှာဟော
ဟုတ်ကဲ့ကောင်းတဲ့တစ်ချက်ကတော့ဗောနော်အခုဒီစီရင်ရွေးကောက်ပွဲကြီးမှာအမားယူလို့အချက်တွေကိုပြင်ကန်းစာရလိုက်တာပေါ့ခင်ဗျအဲ့ဒီပြင်ကန်းစာရလိုက်တဲ့အတွေ့နောက်ရွေးကောက်ပွဲကြီးမှာဒါမျိုးတွေထပ်မဖြစ်အောင်ကျွန်တော်တို့ကကြိုတင်ပြင်ဆင်ထားနိုင်တာပေါ့နော်ဥပမာအားဖြင့်ဆိုလို့ရှိရင်ယခုကလေးကပေါ့နော်တချို့ရက်ွက်ကလူတွေနိုင်ငံရေးအသိစိတ်ကရှိတဲ့လူတွေဆိုလို့ရှိရင်ကိုရမှာအာလူတွေဘယ်လောက်ရှိကြလဲဘယ်သူတွေပါလဲဆိုတော့ကိုတိုင်းဆင်းရင်ကောက်ချင်တဲ့စန္ဒတွေဖြစ်ပေါ်လာတာပေါ့နော်ဆိုလိုတာကအကောင်းမရှိဘူးမယုံတော့တဲ့အတွက်ကြောင့်လူတို့ကိုယ်တိုင်ပါဝင်ပတ်သက်ပြီးတော့ကိုတိုင်းဒီရအတိအကျကိုလွတ်ချင်နေတဲ့ရက်သွက်မျိုးတွေကိုကျွန်တော်ကြုံနေရပါတယ်ပေါ့အဲ့ဒါကအစိုးရကအကောင့်တစ်ခုပေါ့ခင်ဗျာပြည်ငန်းစာရတဲ့အခါကျတော့ဒီလဲစင်းကြီးတွေပုံမမှန်ကန်တိကျဖို့အတွက်ကိုယ်တိုင်လွတ်ချင်တဲ့ရက်သွက်မျိုးတွေကြုံတွေ့ရပါတယ်လို့နော
်ဟုတ်ကဲ့
မဲရုံတွေမှာလည်းမဲရုံမှုတွေရဲ့အဲလိုအပ်ချက်တွေလည်းအများကြီးရှိပါတယ်ခင်ဗျာနေရာတကာလိုအပ်ချက်တွေရှိပြီးတော့နေရာတကာမှာအဲ့လိုအပ်ချက်တွေကိုဖြည့်ဆည်းဖို့အတွက်ဟိုဒီကဆန္ဒတွေအချို့ဆိုရင်ဆန္ဒတွေအသက်ကြွလာတာတွေ့ရပါတယ်ခင်ဗျာဟုတ်တယ
်ဟုတ်ကဲ့အဲ့လိုလုပ်ရင်ရောရွေးကောက်ပွဲကော်မရှင်ရဲ့လက်ခံပါမလားခင်ဗျာ
အဲတို့လက်ခံလာမခက်လက်ခံလာလက်မခံလာတော့မသိဘူးပေါ့ခင်ဗျာတို့တော့လည်းဟိုရက်ကွက်မှာရှိတဲ့လူတွေကတော့ထောက်ပြနိုင်တာပေါ့ ထောက်ပြနေမှားယူနေဆိုတာထောက်ပြနိုင်နေဆိုလို့ရှိရင်အဲဆော့ဆော့စီးစီးတဲ့ကလာကြိုတင်ပြီးပေါ့သူတို့မထုတ်ပြန်ရင်ကလေးကကြိုတင်ပြီးတော့လူကြီးတွေဘယ်လောက်ရှိရဲဆိုတာသိလာတာလို့နောက်သူတို့ကတစ်ချက်ဟိုဟာဖြစ်တာပေါ့နော်ရွေးကောက်ပွဲနီးမှအနီးကပ်ပြညာတာမျိုးကြတော့တော်တော်ခက်ပါတယ်ခင်ဗျာဟိုမှာအချိန်ရအောင်ပြညာတင်းနေပေါ့ဟောကျွန်တော်တို့ဆိုတလားလောက်ပဲအချိန်ရတယ်ပေါ့နော်အဲ့လိုမျိုးမဖြစ်သေးနဲ့ကျိုတင်ပြီးတော့ရွေးကောက်ပွဲကော်မရှင်ကိုပြောရတဲ့နေရာတွေအရာတွေအချိန်ကြီးအောင်၃လလောက်ကျူတင်ပြီးအကြောင်းကြားဖို့တို့သတင်းဖြန့်ဖို့ဒါမျိုးတွေလုပ်နေတာပေါ့နော်အခုကတော့အကုန်လုံးကရက်ကရက်ကလို့တော့ဘာမှကိုပြင်းစင်ကြီးတွေပါဆိုဘာမှမရှိတယ်ပြင်းစင်ကြီးဆိုတာမဲအမအရင်းတွေပါညာဆိုတာဆစ်ဆီးကြီးတွေပါလို့မရှိဘူးပေါ့နော
်ဟုတ်ကဲ
့လူစိတ်ဝင်စားပြီးလဲတာလည်းနည်းနည်းပါပါလေခင်ဗျာဟုတ်ကဲ
့ဟုတ်ကဲ့ဆရာဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာကျွန်တော်တို့ channel တွေဆက်ပြီးဆွေးနွေးကြသေးတာပေါ့အခုလေလိုင်းပေါ်ကိုကျွန်တော်ကိုဇော်ကိုဖိတ်ခေါ်ကြပါခင်ဗျာကိုဇော်ဟာဆိုလို့ရှိရင်လည်းဒီရန်ကုန်ဒီပြီးခဲ့တဲ့စီမင်တာရွက်ောက်ပွဲမှာမေပေကွင်းရှိတင်ခဲ့တဲ့သူပေါ့နော်ဆိုတော့ကိုဇော်ရဲ့အမြင်လေးကိုလည်းဝင်ဆွေးနွေးပေးပါဦ
းဟုတ်ကဲ့ခင်ဗျာကိုဇော်ဝန်ထမ်းကြီးခုနကတော့ဦးဝင်းချိုကတော့ရွက်ောက်ပွဲမှာရှုံးခဲ့တဲ့လူဆရာဒေါက်တာအေးမင်းကတော့နိုင်ခဲ့တဲ့လူပေါ့နော်နိုင်အဲအဲ့ဒါသူတို့နှစ်ယောက်ပြောတဲ့အထက်မှာကနိုင်ငံတော်ရှုံးတော်တော်ပေါ်လွင်နေပါပြီဟလာဒီရွေးကောက်ပွဲကတရားမျှတမှုမရှိဘူးဟလာအစားကြီးကြီးဖြင့်နောက်တစ်ချက်ကတော့လူတို့စိတ်ဝင်စားမှုတော်အားနေတယ်ဗျနော်အားနေအောင်လည်းတမင်လှုပ်ထားတယ်လို့ယူဆရပါတယ်ယူဆကဟို2015အထူးထူးရွေးကောက်ပွဲအကျိုးရဟစေလှုပ်တယ်လို့တော့ယူဆရရှိပါတယ်ဥပမာကျွန်တော်ဆိုလို့ရှိလို့ရှိရင်ဟလာမဲပေးခွင့်ရရမယ်လို့ပေါ့နော်သူတော့စီမင်းခွန်တွေလည်းမှန်မှန်ကန်ကန်ထားဆောင်နေသူပဲဒါပေမဲ့အဲ့ဒီဟိုမဲပေးခွင့်ရှိသူစီးရင်လည်းမကျွန်တော်မပါလာဘူးပေါ့လေမပါလာတော့ကျွန်တော်တရင်လေးတစ်ပုတ်တောင်ဖတ်ရပါတယ်မိစည်းမမှာအဲ့ဒီဟိုမဲပေးခွင့်မရလို့မဲယုံသွားဆုံနေတဲ့သူကိုအဲ့ဒီမဲယုံဆောင်ချက်ချင်းကြီးကဟိုမျက်နှာကိုခေါင်းနဲ့တက်လိုက်လို့မျက်ခုံးကွဲသွားတယ်ဆိုတဲ့တရင်အဲ့တော့ကျွန်တော်စဉ်းစားမိပါတယ်ကိုသွားပြီးမမေးမိတာတော့တော်သေးတယ်လို့လုံးမဝင်မျက်ခုံးကွဲနိုင်တယ်လို့ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့ပြီးတော့ဆက်ဆင်းနေတာပေါ့အခုကျွန်တော်တို့လေလိုင်းမော်ကိုကိုအောင်ရဲမော်မောင်ဖိတ်ခေါ်ခြင်းပါခင်ဗျာကျွန်တော်တို့ရဲ့ VOA ရန်ကုန်သတင်းတောက်ကိုအောင်ရဲမော်မောင်ရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ကိုဇော်ဝင်နေခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ကိုအောင်ရဲမော်မောင်ရဲ့အမြင်ရောဗျာကိုအောင်ရဲမော်မောင်ကလည်းဒီရွက်ောက်ပွဲနဲ့ပတ်သက်ပြီးတော့ဒီအနိကဟိုတောက်လျှောက်သတင်းပို့လာတဲ့သူလည်းဖြစ်တယ်ဆိုတော့ဒီပုံမှာဟိုပေါ့ကိုကောင်းကျိုးဆိုးကျိုးအမြင်လေးတွေပြောပါအောင်ဗာဒီများမြင်မိတော့
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီစီရင်ရွက်ောက်ပွဲမတိုင်ခင်တော့လိုရေကဒီသတင်းတွေအဲတောက်လျှောက်မီဒီယာတွေပေါ်မှာရွက်ောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရေးကပြောလာပြီဆိုတော့ကျွန်တော်တောက်လျှောက်ဆောင်ကြည့်ခဲ့ပါတယ်အဲ့ဒီကာလတွေကဘာတွေတွေ့ရသလဲဆိုတော့ခုနကတော့ပြောသွားတဲ့ဝင်းချိုရောဒေါက်တာအီးမင်းတို့ရောခုနကတော့ပြောတဲ့ကိုဇော်တို့ရောတိုင်းမှာပဲအဲပြည်သူတွေကြားထဲမှာဒီပြည့်နှက်မှုအားအများနေတယ်ပေါ့နော်ဥပမာနောက်ဆုံးပြောမယ်ဆိုရင်အိမ်မှာရှိတဲ့လူတွေကစီရင်ရွက်ောက်ပွဲဆိုတာဘာတွေလဲပါလဲဆိုတာလည်းမသိကြဘူးအခုကပြောမယ်ဆိုတော့ဒီရွက်ောက်ပွဲရဲ့မဲပေးရမယ့်ပုံစံစနစ်တရားအရင်ရှုပ်ထွေးတယ်ပေါ့ဥမာမဲပေါ်မှာ9ပုံးတောင်ရှိနေတာလို့နောက်ပြီးတော့ဒီလိုဟာမျိုးကိုတောင်းတဟိုမသိကြဘူးပေါ့နော်ဒီလူတွေကြားထဲမှာတကယ်ပြန်မသိနိုင်ဘူးမသိကြဘူးအပြည့်အစုံတက်နေတယ်ဗုဒ္ဓ education ကလည်းတအားကိုအားနေတယ်ဆိုတာကိုကျွန်တော်တွေ့ရပါတယ်ကျွန်တော်တို့တည်တင်းလိုက်တဲ့အခါမှာလည်းအများကြီးတွေ့ရတာပေါ့နော်တကယ်တကယ်အဲ့မဲဆင်းတွေထုတ်ပြန်နေနေကြတော့လေကျွန်တော်ကပစံတော်မြို့နယ်မှာနေတာပါအဲ့တော့ဗဇနောမြို့နယ်ရဲ့ကျွန်တော်တို့အောက်တဲ့မှာဓမ္မယုံရှိပါတယ်အဲ့ဒီဓမ္မယုံမှာမဲဆင်းတွေကတ်တော့လေညနေစောင်းမှပဲလာပြီးတော့အဲမဲဆင်းထုတ်ပြန်တာပေါ့အဲ့တော့ဘယ်နှပြမနဲ့မဲပေးရမယ်လူကညာကြီးမှုချုပ်9နာရီ10နာရီလောက်ကြာမှပဲဒီမဲဆင်းကိုလာကြည့်ရမယ်သဘောမျိုးတွေတောင်ဖြစ်နေတာလေရှိခဲ့ပါတယ်အဲ့တော့မဲပေးရမယ်လူကပေးရမလို့မပေးရဘူးလို့လူလူ9နာရီ3နာရီအထိကိုပဲမှရုပ်စုရုပ်စုနဲ့ခုနမဲပါမပါကြည့်နေရတဲ့အချိန်မျိုးတွေလေကြုံခဲ့ရပါတယ်အပြောမယ်ဆိုတော့ခြုံပြီးပြန်သုံးသပ်မယ်ဆိုတော့ဒီရွေးကောက်ပွဲကအဲ့ကျွန်တော်တို့ဒီ voter education မှာလည်းတအားကိုအားနေတယ်ဘလူတွေဘလူမဲပေးရမှလည်းမသိဘူးချက်ပြတ်မှုလည်းမရှိဘူးနောက်တစ်ခုကကျတော့ဒီမဲဆင်းပြဿနာတွေကလည်းတော်တော်လေးကိုချုပ်ထွေးခဲ့တဲ့အခြေအနေတွေအများကြီးတွေ့ရတယ်လို့ကျွန်တော်စတင်းတော့တယောက်အနေနဲ့သုံးသပ်လို့ရပါတယ်ခင်ဗျဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ထင်တာကတော့ဒီဟာဒီရွက်ောက်ပွဲကိုနမူနာယူပြီးတော့ရွက်ောက်ပွဲကော်မရှင်အနေနဲ့လည်းလာမဲ့ဒီအထူးထူးရွက်ောက်ပွဲကြီးမှာဟိုပေါ့ပြင်သင်းတာပြင်ပြီးတော့ဟုတ်ပါဒီရွက်ောက်ပွဲနဲ့ပတ်သက်ပြီးတော့တိုးတက်ကောင်းမွန်အောင်လုပ်သွားလိမ့်မယ်လို့တော့ကျွန်တော်တို့ယူဆမျှော်လင့်ရတာပေါ့လေဆိုတော့ဒီဒီမိုကရေစီစနစ်မှာအဓိကအခြေခံအကြဆုံးဖြစ်တဲ့ဒီမဲပေးခွင့်ဆိုတဲ့နေရာမှာတောင်မှကျွန်တော်တို့ချွင်းချက်တွေရှိနေတော့ဓမဲပေးကြပြီတို့မဲလိန်နာတို့မဲမတမာမှုတို့ဆိုတာတွေဟာတိတဲ့ပို့ပြီးတော့ကြေကြေမြမြပို့ပြီးဖြစ်လာနိုင်တဲ့အလားအလာရှိတာပေါ့နော်တကယ်လို့ ဟိုရွေးကောက်ပွဲကော်မရှင်တို့ဒီသက်ဆိုင်ရာအာဏာပိုင်တွေကအဲ့ဒီရွေးချက်နဲ့မလုပ်ဘူးဆိုရင်တောင်မှဒီအဲ့လိုမျိုးဟိုမယုံမသားလုပ်တယ်လို့ထင်စရာဖြစ်သွားတော့တဲ့ဟိုဖြစ်ရတဲ့လုပ်ရတဲ့ရာဖြစ်သွားတယ်ဆိုတော့ကိုဇော်လိုမျိုးဒီဟိုပေါ့မဲဆန္ဒရှင်တဦးအနေနဲ့ရောဘလို့ဘာတွေပြောင်းလဲတာကိုမြင်ကျင်တယ်လဲဗျအခုလာမဲ့ဒီ2015အခုနှစ်ဒီအထူးထူးရွေးကောက်ပွဲကြီးမှာ
ဟောဟုတ်ကဲ့ပါခင်ဗျာကျွန်တော်အသိပြည့်ပြီလို့ပြောရမှာရှိပါဘူးဒီ2015ရွေးကောက်ပွဲဟာ2008အချိန်ကဥရီဘောင်တွေကလောက်တာဖြစ်တဲ့အတွက်ဟိုအကြောင်းမှာမဲလီနေဖြစ်စီမဲမလီနေဖြစ်စီဘာမှအသိထူးရမယ်လို့တော့ကျွန်တော်ကမမြင်ပါဘူးအခုဒီစီပင်ရွေးကောက်ပွဲဆိုတာကလည်းပဲနှာချာအေးမြတော့ပြောတယ်ဒီကအားနေချက်ဒီကုစုံဝင်နေလည်းပြောတယ်ဟလာအားနေချက်ဒီဘာတွေကိုကော်မရှင်ကနေပြီးပြုရင်သွားနိုင်ကောင်းသွားနိုင်မယ်လို့ပြောတယ်ဒါပေမဲ့ကျွန်တော်ကတော့အဲ့လိုသိမှုမျိုးလေးခင်ဗျဒါတွေကအစမ်းလေးပြင်းနေတာပဲဟုတ်လားဒီမှာနည်းနည်းရှာရင်နည်းနည်းလုံမယ်ဟိုကြောင့်များများလုလို့ရရင်များများဆက်လုံမယ်လို့ပဲမြင်ပါတယ်ခင်ဗျဟုတ်ကဲ့ပါခင်ဗ
ျဟုတ်ကဲ့ဆိုတော့ဦးဝင်းချိုတို့လို့ဒေါက်တာအင်းမင်းတို့လို့ဝင်ပြန်ခဲ့ကြတဲ့သူတွေရုပ်ကောက်ပွဲမှာတကယ်ကိုနဖူးတွေဒူးတွေဟောဝင်ရောက်ရှင်ပြန်ပြီးတော့မဲဆွဲစီအောင်ပြီးဝင်ရောက်ရှင်ပြန်ခဲ့ကြတဲ့သူတွေရဲ့စိတ်ထဲမှာဟောဗျအခုဒီဆိုကြပါသော2015ရုပ်ကောက်ပွဲမှာကိုကိုတိုင်းကဝင်ပြန်တာဖြစ်ဖြစ်မပြန်တာဖြစ်ဖြစ်ပေါ့နော်ကိုကတော့အတွေ့အကြုံရှိခဲ့ပြီဆိုတော့ရန်ကုန်မြို့မှာကျင်းပတဲ့ဒီစီမင်တာရွေးကောက်ပွဲဆိုတာလည်းနှစ်ပေါင်း80အတွင်းမှာပထမဆုံးကျင်းပတာဆိုတော့တမိုင်းဝင်ဖြစ်ဟိုပေါ့ဖြစ်ရတခုဆိုရင်လည်းမမားဘူးပေါ့နော်ဆိုတော့ဒီအခုလာမယ့်2015ရွေးကောက်ပွဲဟာလည်းဒီတမိုင်းဝင်ရွေးကောက်ပွဲတခုဖြစ်မှာပဲဆိုတော့ဒီအပေါ်မှာကောဆရာတို့ပါဝင်ကိုယ်တိုင်ပါဝင်ခဲ့တဲ့သူတွေအနေနဲ့ဘလို့ပြုပြင်ပြောင်းလဲမှုတွေမြင်ကျင်တယ်လဲစောစောကကိုအောင်ရဲ့မောင်မောင်ထောက်ပြသလိုဟိုပေါ့မဲပေးတဲ့သူတွေပညာပေးလုပ်ငန်းတွေဘလို့များလုပ်ကြမလဲအချိန်ရှိနေသေးတဲ့ကာလအတော်အတွင်းမှာပေါ့
ကျွန်တော်ပြရမှာတယ်
ဟုတ်ကဲ့ဝင်းချိုကတ်တူတို့လေးပြန်လေးဖြည့်ပေးပါလား
ဟုတ်ကဲ့ပါအဲ့ဒါဆိုရင်တော့လူရင်းတစ်ခုပဲပြောပါမယ်အဲ့ဒါကကျွန်တော်ရဲ့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအဲကျွန်တော်ဟိုအထွေထွေရေကောက်ဝဲကြီးရဲ့ကော်မရှင်ဥက္ကဋ္ဌဦးတည်ကျွန်တော်မူစီပင်ဥက္ကဋ္ဌမဟုတ်ဘူးရေကောက်ဝဲကော်မရှင်ဥက္ကဋ္ဌကြီးဦးတည်ကြီးကမကြာခဏပြောနေရှိတယ်ရေကောက်ဝဲကော်မရှင်ရဲ့တာဝန်ဟာနိုင်ငံရေးပါတီတွေကိုထိန်းចောင်းရန်အတွေ့အလူမကြာခဏပြောနေရှိပါတယ်အဲ့တော့တကယ်တမ်းဒီမိုကရေစီစနစ်ကိုတွားကျင်လာဆိုရင်အပြန်အလှန်ထိန်းចောင်းခြင်းယဉ်ကျေးမှုရှိရပါလိမ့်မယ်အဲ့ဒီအတွက်နိုင်ငံရေးပါတီတွေကရွေးကောက်ပွဲကော်မရှင်ကိုအပြန်အလှန်ထိန်းចောင်းဝင်ရှိရပါလိမ့်မယ်အဲ့ဒီအတွက်နိုင်ငံရေးပါတီတွေဘက်ကလည်းအဲ့လိုအပြန်အလှန်ထိန်းចောင်းဝင်ရရှိအောင်ကြိုးစားရပါလိမ့်မယ်အခုချိန်မှာတော့တစ်ဖက်သက်ဖြစ်နေတဲ့အခါကျတော့ရွေးကောက်ပွဲကော်မရှင်ကပဲနိုင်ငံရေးပါတီတွေကိုထိန်းចောင်းမယ်နိုင်ငံရေးပါတီတွေကရွေးကောက်ပွဲကော်မရှင်ကိုထိန်းចောင်းဝင်မရှိဘူးဆိုရင်လာမယ့်2015ရွေးကောက်ပွဲဟာလည်း2010ရွေးကောက်ပွဲလိုပဲအကြောင်းကြောင်းကြောင်းမသမာမှုတွေနဲ့ပြည့်နှက်နေမဲ့ရွေးကောက်ပွဲကြီးထပ်ဖြည့်အောင်ပါပဲ
ဟုတ်ကဲ့ဦးဝင်းချိုကျေးဇူးတင်ပါတယ်ဆရာအေးမေရောခင်ဗျာအဲ့ဒီမေကွန်းကိုပဲခတ်တူလေးဖြည့်ပေးပါလားပြီးရင်ကျွန်တော်နောက်ဆက်တွဲမေကွန်းလေးဆရာကိုဆက်မိခြင်းလို့ပ
ါဟုတ်ကဲ့ခင်ဗျာအဒီရွေးကောက်ပွဲဟိုတော့တန့်ရှင်းမှုဆိုတာကတော့သူကအချိန်သေးရပါလို့ခင်ဗျာအချိန်တူတူအတွင်းမှာလုပ်တယ်ဆိုလို့ရှိရင်မသမာမှုတွေကပုံများပါတယ်ခင်ဗျာအဲ့တော့အချိန်ကိုပေးပြီးတော့ရွေးကောက်ပွဲကော်မရှင်အကြီးအကဲတင်ပါတယ်ခင်ဗျာပြီးတော့ရွေးကောက်ပွဲကျင်းပတဲ့အစီအစဉ်ပါဝင်ပတ်သက်တဲ့သူအားလုံးပေါ့မဲယုံမှုမဲယုံကြောင့်မဲယုံမှာအကူအညီအားလုံးကိုလည်းတန့်ရှင်းဖို့လိုအပ်ပါတယ်ခင်ဗျာသူတို့လည်းစောင့်ကြည့်ဖို့သူတို့ကိုယ်တိုင်ကလည်းဘယ်လိုခေါ်တစ်ဖက်ကိုမပါဖို့လိုအပ်ပါတယ်ခင်ဗျာအခုတချို့မဲယုံမှုတွေဆိုလို့ရှိရင်ကိုယ်လိုအားကိုဆွဲပြီးတော့မဲဆက်ခဲတဲ့ပုံစံမျိုးတွေရှိတာပေါ့နော်
ဟုတ်ကဲ့အဲ့တော့
မဲယုံမှုတွေကိုယ်တိုင်ကလည်းဒီထဲမှာမှန်မှန်ကန်ကန်ဖြစ်တဲ့မဲယုံမျိုးတွေမဲဥစားမျိုးတွေဖြစ်ဖြစ်ပါလိမ့်မယ်ဟုတ
်ကဲ့ဗမလိုက်တဲ့မဲယုံမှုတွေပေါ့နော်ဟုတ်ကဲ
့
ဟုတ်ကဲ့ဆရာကြီးကျွန်တော်မေးချင်တဲ့နောက်ဆက်တွဲမေးခွန်းကဒီကနေ့ဖြစ်သွားတဲ့ဒီဟိုပေါ့ကြမ်းကြိမ်တဲ့ကိစ္စနဲ့ပတ်သက်လို့ပေါ့နော်ဒီစီမီတာရွေးကောက်ပွဲမှာရွေးခံရတဲ့ကိုယ်စားလှယ်တွေဟာနိုင်ငံဝန်ထမ်းမဟုတ်ဘူးပြည်သူကရွေးချယ်တဲ့ကိုယ်စားလှယ်တွေဖြစ်တယ်ဒါပေမဲ့ဒီကျမ်းသစ္စာကျင့်ဆိုတဲ့နေရာမှာနိုင်ငံဝန်ထမ်းအဖြစ်ကျမ်းသစ္စာကျင့်ဆိုရမှာဖြစ်တဲ့အတွက်တချို့ကိုယ်စားလှယ်တွေကအဲ့တိုင်းတော့ကျမ်းမကျင့်နိုင်ဘူးဆိုပြီးအစောပိုင်းကအတန်ထွက်တာတွေရှိပါတယ်ဆိုတော့ဆရာလည်းဒီနေ့ကျမ်းသစ္စာကျင့်ဆိုသွားပြီလို့ကျွန်တော်တို့ယူဆပါတယ်အဲ့တော့ဆရာအမြင်ကရောဒီနိုင်ငံဝန်ထမ်းအဖြစ်ကျမ်းသစ္စာကျင့်ဆိုရမယ်ဆိုတဲ့အပေါ်မှာဘယ်လိုမြင်မိလဲဆရာ
ဟုတ်ပါတယ်ခင်ဗျအမှန်တကယ်တော့ကျွန်တော်တို့ကပြည်သူ့အတွက်မြောက်တဲ့က
ကိုယ်စားလှယ်တွေရှိတော့နိုင်ငံဝန်ထမ်းအနေနဲ့မဖြစ်နိုင်ပါဘူးခင်ဗျာပြည်သူကိုယ်စားလှယ်ပဲဖြစ်ရမှာပါခင်ဗျာအဲဆိုလိုတာကပြည်သူကပြောင်းရောက်တဲ့အတွက်ချုပ်ချင်တယ်ဆိုလည်းပြည်သူကချုပ်ရမှာပေါ့ခင်ဗျာခိုက်ချင်တယ်ဆိုလည်းပြည်သူကခံမှာပေါ့နော်နိုင်ငံဝန်ထမ်းကတော့အဲ့လိုမဟုတ်ဘူးပေါ့နော်ပြည်သူအသူတို့လုပ်ပုံကကြတော့ပြည်သူကခံလိုက်ပြီလေချုပ်ချင်ရင်ပြည်သူချုပ်လို့ရတဲ့ပုံစံမျိုးနိုင်ငံဝန်ထမ်းဖြစ်သွားတာပေါ့နော်အဲ့တော့တကယ်တော့ဖြစ်တဲ့နိုင်ငံကပြည်သူကိုယ်စားလှယ်ကပြည်သူပြောင်းရောက်တဲ့ကိုယ်စားလှယ်ကပြည်သူရဲ့မတင်နိုင်ဘူးချုပ်ပေါ့ခင်ဗျာအဲ့လိုမျိုးပဲဖြစ်ဖြစ်ပါလေခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်နောက်ဆက်တော့မေးခွန်းလေးကိုမေးခင်ပါကျွန်တော်တို့ဒီအဲ့ဒီအပေါ်မှာကျွန်တော်တို့ဥပဒေပညာရှင်ဦးကိုနီကနေပြီးတော့ပြောပြထားတာလေးကိုလည်းနားထောင်ကြည့်အောင်ပ
ါနိုင်ငံဝန်ထမ်းဆိုတာကနိုင်ငံတော်ရဲ့လက်စားကိုစပြီးတော့ပြည်သူဝင်ကိုထမ်းဖို့အရေးကောက်ခံရတဲ့ပုံကိုယ်ရဲ့အဓိပ္ပာယ်ကျတော့သူကပြည်သူကိုယ်စားလှယ်ဖြစ်နေတယ်သူပြည်သူဝန်ထမ်းမဟုတ်ဘူးသူပြည်သူတို့ရဲ့ကိုယ်စားလှယ်ပြည်သူတို့ရဲ့ကိုယ်စားဒီလောကတာဝန်တွေကိုဆောင်ရမှာဒါကြောင့်သူတို့ကိုပြည်သူဝန်ထမ်းစီမင်းကိုလိုက်နာမယ်ဆိုတော့ကြမ်းကြိမ်ခိုင်းလို့မရဘူးအဲ့ဒါဆိုရင်တော့အတော့ကိုမစီလျော်သောကိစ္စဖြစ်သွားပြီ
ဟုတ်ကဲ့ဆရာဆိုတော့ဦးဟာပေါ့တရားလွတ်တော်ရှင်နေဦးကိုနီကလည်းအဲ့ဆရာနဲ့အမြင်သဘောထားချင်းတိတ်မကွာလားပေါ့အဲ့လိုပဲမြင်ပါတယ်ဆိုတော့ဆရာဒီနေ့ကြမ်းသစ္စာကျင်းဆိုသွားပြီးပြီဆိုတော့ဘလို့ပုံစံနဲ့ဆိုခဲ့ရတာလဲကျန်းစစ်စာကျင်းဆိုခဲ့တဲ့အပေါ်မှာရောဆရာဘလို့ဆက်ပြီးတော့ဟောပေါ့ကိုယ့်ရဲ့လှုပ်ဆောင်ချက်ကဘလို့ဆက်ဖြစ်သွားမလဲ
တကယ်တော့ဒီရုပ်သာကဥပဒေနဲ့မညီပုံစံဖြစ်တာပေါ့ခင်ဗျာအာ2008ဖွဲ့စည်းပုံဥပဒေနဲ့လည်းမညီပုံစံဖြစ်တော့အာဥပဒေနဲ့မညီတဲ့အရာတစ်ခုကတရားမဝင်ပါဘူးခင်ဗျာအဲကျွန်တော်လည်းအဲ့လိုမြင်ပါတယ်ခင်ဗျာဘလို့ပဲဥပမာအဖြစ်ပေါ့နော်ဆရှင်နဲ့မပြည့်သေးတဲ့လူပြားကစာချုပ်ချုပ်တယ်ဥမာဆယ်နှစ်သားကြီးကစာချုပ်ချုပ်တယ်ဆိုကြပါဘူးအဲ့ဒီစာချုပ်ကအသက်မဝင်ပါဘူးခင်ဗျာအဲ့ဒီလိုပါပဲအဲဥပဒေနဲ့မညီရှင်းတော့မညီတဲ့ရုပ်တိမတန်တဲ့လုပ်ရအားလုံးဟာအသက်မဝင်ပါဘူးကျွန်တော်တို့အဲ့လိုယူဆပါတယ်ပေါ့နော်အဲ့တော့ကိုခင်လိုက်ကလည်းအဲ့ဒါပြောပါတယ်ခင်ဗျာအဒီလိုကြမ်းတစ်စာချင်းဆိုပေမဲ့လည်းဒါဟာတရားမဝင်ပါဘူးပေါ့နော်ကျွန်တော်တို့ကပြည်သူ့ကိုယ်စားလှယ်ကနေပြည်သူ့ကိုယ်စားလှယ်ပဲဖြစ်မှာပါအဲ့တော့တို့ရောညာလည်းပဲကျွန်တော်တို့ကပြည်သူဝန်ထမ်းရဲ့အဲစီနီစီကန်ကိုလေးစားပါတယ်ဟိုဒေဗီပြည်သူဝန်ထမ်းရဲ့နိုင်ငံဝန်ထမ်းရဲ့လုပ်ပြလုပ်တဲ့တာဝန်နဲ့ဝတ္တရားတွေလည်းကျွန်တော်တို့ထမ်းဆောင်ရမှာပါခင်ဗျာပြည်သူအတွက်လည်းကျွန်တော်တို့ကထမ်းဆောင်ရမှာပြည်သူကိုယ်စားလှယ်အနေနဲ့လည်းရက်ပြရမှာပါခင်ဗျာအဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကပြည်သူမျက်နှာကိုတော့ပုံပြီးအဓိကထားပြီးကြည့်ရမှာပါခင်ဗျာ
ဟုတ်ကဲ့ဆရာ
နိုင်ငံဝန်လည်းထမ်းမှာပါပြည်သူမျက်နှာကိုလည်းကြည့်ရမှာနောက်ခုဆုံးကျွန်တော်တို့လုပ်ရမှာပါခင်ဗျာ
ဟုတ်ကဲ့ဆိုတော့ကျန်းသစ္စာချိန်ဆိုတဲ့နေရာမှာတော့ဆရာတို့အနေနဲ့စောစောကပြောသလိုနိုင်ငံဝန်တန်းအဖြစ်နဲ့ပဲကျန်းသစ္စာချိန်ဆိုခဲ့ရတယ်ပေါ့နော်ဒီကနေ့က
ဟုတ်ပါတယ်ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဦးဝင်းချိုကကိုဝင်းအောင်ဆွေးနွေးပေးကြတဲ့ကိုဇော်ကကိုအောင်ရဲမောင်မောင်ကကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ
သောဝင်းလိုက်စီစဉ်ပြီးထုတ်လုပ်သူမက်ခင်ဖြူထွင်းနဲ့အတူတင်ဆက်ပေးခဲ့တဲ့အင်ကာနိညာချန်ဒါရိုက်လီလာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA ရဲ့အင်ကာနိညာချန်အစီအစဉ်ထုတ်လင်းချက်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ချန်နေသေးတဲ့အချိန်တွင်မှာသတင်းအချင်းချုပ်ကိုမတ်အေးတန်နာကျော်ကကြီးညာပေးပါမယ်ရှင်။
အင်ဒိုနီးရှားနိုင်ငံကနေပြီးတော့စင်ကာပူအသွားလမ်းမှာပြတ်ကျသွားတဲ့ Air Asia လင်းအမှတ် 5931 နဲ့ပါသွားတဲ့အထက်ကဒီကနေ့အင်္ဂါနေ့မှာတော့နောက်ထပ်အလောင်းနှလောင်းကိုဆယ်ယူရရှိပါတယ်။လင်းကိုတဲ့အပျက်စီးတွေနဲ့လင်းပြတ်ကျတဲ့အထက်ပါသွားတဲ့သူတွေကိုရှာဖွေတဲ့နယ်မြေကိုပို့ပြီးတော့တိုးချဲ့လိုက်သလိုလင်းခီးစဉ်ပြန်တမ်းမှုအမှတ်တမ်းပြ Black Box တွေကိုလည်းဆက်ပြီးတော့ရှာဖွေနေသေးပဲလို့အင်ဒိုနီးရှားရှာဖွေခဲ့စေရေးအဖွဲ့အကြီးကပြောပါတယ်။အင်ဒိုနီးရှားနိုင်ငံအလွန် Java ပင်လယ်ထဲမှာဒုတိယဦးစားပေးရှာဖွေရေးနယ်မြေဆိုပြီးတော့နယ်မြေတိုးချလိုက်တယ်ဆိုပြီးတော့တာဝန်ရှိသူကဒီကနေ့သတင်းစာရှင်းလင်းပွဲမှာကြေညာသွားတာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဒီကနေ့အင်္ဂါနေ့မှာလွှတ်တော်ပြန်လည်စတင်ပြီးဖြစ်ပြီးတော့အထက်လွှတ်တော်ရောအောက်လွှတ်တော်ကိုပါ Republican တွေကထိန်းချုပ်ထားလိုက်တာပါ။သူတို့ကသမ္မတ Barack Obama ရဲ့မူဝါဒတချို့ကိုပြန်ပြောင်းဖြစ်ဖို့အဆုံးဖြတ်ထားပါတယ်။မနေ့က November လမှာတက်တန်းဝဲရွေးကောက်ပွဲကျင်းပတော့ Republican ကအနှစ်အကြာကြီးအတွင်းမှာအမတ်နေရာအများဆုံးအနိုင်ရခဲ့ပြီးတဲ့နောက်လွှတ်တော်ရဲ့နှစ်နှစ်သက်တမ်းကိုဒီကနေ့ပဲပြန်ပြီးတော့စတင်တာဖြစ်ပါတယ်။အောက်လွှတ်တော်ရဲ့အမတ်နေရာ435နေရာမှာ246နေရာအနိုင်ရရှိခဲ့ပြီးတော့နှစ်ပေါင်း80အတွင်းအမတ်နေရာအများစုအတွက်အကြီးမားဆုံးအနိုင်ရတာဖြစ်ပါတယ်။ အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာရှိတဲ့တရားဝင်မဟုတ်တဲ့ထိုင်ဝမ်တန်ယုံကနှစ်တကူနေမှာထိုင်ဝမ်အလံကိုလွှင့်ထူတာကိုအမေရိကန်အစိုးရကကြိုတင်မသိခဲ့ပါဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။ထိုင်ဝမ်အလံလွှင့်ထူတာကအမေရိကန်မူဝါဒနဲ့မကိုက်ညီဘူးလို့လည်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကဆိုပါတယ်ရှင်
။တရင်ချင်းချုပ်ကိုမအေးတန်တာကြောင့်ညားပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညအတွက်အစည်းအဝေးထုတ်လို့ရမှုကတော့ Mackin Phew Thwe ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Besco Bowler ဖြစ်ပါတယ်ရှင်။ VOA American အတံမနဲ့ခင်မြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဖမ်းယူနာဆင်နိုင်ကြပါတယ်ရှင်။သရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.